Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ19ရက်တနင်္ဂနွေနေ့ည9:20တိုင်းဖြစ်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုနန်းလောင်နဲ့အတူကူညီတင်ဆက်ပေးတော့မှာပါစီးရီးယားနိုင်ငံက IS စစ်သည်ကြတွေကိုနှင်းနှင်းရမှာဗြိတိန်နိုင်ငံအနေနဲ့ပို့ပြီးတော့တက်တက်ကြွကြွပါဝင်သွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြောဆိုလိုက်တာ။နိုင်ဂျီးရီးယားသမ္မတဒီကနေ့အမေရိကန်ပြည်ထောင်စုကိုရောက်ရှိမှာဖြစ်ပြီးသမ္မတဘရက်အိုဘားမားနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေတာ။ဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်လပိုင်
။ပြောပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါကတော့နိုင်ငံအပေါ်စေတနာထားတဲ့ပြည်သူတိုင်းအာဇာနီတွေဖြစ်နိုင်တယ်လို့68နှစ်မြောက်အာဇာနီနေ့အခမ်းအနားမှာဒေါက်အောင်ဆန်းစုကြည်ကအခုလိုမိန့်ခွန်းပြောကြားတဲ့အကြောင်းအခုသတင်းပတ်ရမြန်မာဒီမိုကရေစီအရေးယာအစည်းအဝေးမှာတော့2015ရွေးကောက်ပွဲမှာနိုင်ငံရေးပါတီတွေကြားအားပြိုင်နေမှုအပေါ်သမ္မတဖြစ်လာနိုင်ခြေတဲ့အလားအလာတွေကိုလွတ်တော်အမတ်ဦးရဲထွန်းကအခုလိုသုံးသပ်ပါတယ
်။ဒေါ်လာလောင်းနေတင်တဲ့အခါမှာအရေးကောက်ခံရတဲ့အထဲကပဲတင်ကြတယ်။ပြည်ထောင်စုဝန်ကြီးတွေကိုလည်းဒီလိုပဲအရေးကောက်ခံရတဲ့အထဲကပဲတင်ရရေးကြတယ်။
ဒီလိုစိတ်ဝင်စားစရာအစီအစဉ်တွေနဲ့အတူဒုတိယပိုင်းနာရီဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတဝကြီးနားဆင်ရဖို့ရှိပါတယ်။အခုလိုသတင်းဆောင်ပါတွေမတိုင်ခင်မှာထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကကြီးညာပေးကြပါပါရှင်။
အီရန်နိုင်ငံနဲ့သဘောတူညီမှုရခဲ့တဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးလူထုကိုအသိပေးရှင်းလင်းဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီယာအဓိကရုပ်မြင်သံကြားဌာန၅ခုနဲ့တွေ့ဆုံမှာဖြစ်ပါတယ်။ကမ္ဘာအင်အားကြီး၆နိုင်ငံနဲ့အီရန်ကြားလာပေါင်းတော်ကြားဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်နျူကလ িয়ার လက်နက်ထုတ်လွှတ်နိုင်အောင်ကြိုးပမ်းနေရတယ်ကိုရပ်ဆိုင်းဖို့အီရန်အနေနဲ့သဘောတူခဲ့တာပါ။ဒီသဘောတူညီချက်နဲ့ပတ်သက်ပြီးဒါဟာဘလောက်အထိအောင်ကောင်းကျိုးသက်ရောက်နိုင်မလဲဆိုတာကိုမစ္စတာကယ်ရီအနေနဲ့လူထုကိုရှင်းလင်းတင်ပြမှာဖြစ်ပါတယ်။သမ္မတဥပမာကလည်းအခုအီရန်နဲ့သဘောတူညီချက်ရရှိခဲ့တဲ့အပေါ်လွတ်တော်အနေနဲ့အဟန့်တားလုပ်မယ်ဆိုရင်သူ့အနေနဲ့ဗီတိုသုံးပြီးပယ်ချမယ်လို့ပြောဆိုထားပြီးဘယ်တော့မှအီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ဆောင်ရွက်နေတာကိုရပ်ဆိုင်းနိုင်အောင်မလုပ်နိုင်ခဲ့ဘူးလို့ပြောပါရတယ်။အီရန်နဲ့ရရှိတဲ့နျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်လို့ BNM မှာရှိတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတော့ဒီတနင်္လာနေ့အစောပိုင်းမှာအတည်ပြုပေးသွားမှာဖြစ်တယ်လို့တန်တမန်တွေကပြောပါရတယ်။ဒီဆုံးဖြတ်ချက်ထဲမှာအီရန်ပေါ်ချမှတ်ထားတဲ့နိုင်ငံတကာပိတ်ဆို့တံခတ်မှုတွေကိုပြန်လဲပြီးတော့ရှော့ချပေးဖို့နဲ့အီရန်အနေနဲ့နျူကလ িয়ার အစီအစဉ်ကိုဆွန့်လွတ်ဖို့စတာတွေထိတ်ဆုံးကပါဝင်ပါတယ်ခင်ဗျာ
မြစ်ထဲပင်လယ်ကဂါဇာဒေသမှာဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းကဘုံးတွေဆက်တိုက်ပောက်ကွဲခဲ့တာကြောင့်လူနေရောက်ဒဏ်ရာရသွားပြီးဟားမတ်စ်နဲ့အစ္စလာမစ်ဂျီဟတ်စစ်သွေးကြွားတွေပိုင်းနဲ့အနည်းဆုံးကား၅စီးပျက်စီးသွားတယ်လို့အစိုးရရရှိရေးကပြောပါတယ်ဒီတိုက်ခိုက်မှုဟာဟားမတ်စ်တို့ရဲ့အမခန်နယ်မြေရှိတ်ဂတ်လန်ဒေသတဝိုက်ကိုပစ်မှတ်ထားခဲ့တာလို့အာဏာပိုင်တွေကပြောပါတယ်ဒီတက်ခိုင်မှုအတွက်ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းထုတ်ပြောတာမျိုးတော့မရှိသေးပါဘူး။ဒါပေမဲ့လည်းပောက်ကွဲမှုဖြစ်သွားတဲ့နေရာတစ်ခုမှာတော့ IS စစ်သွေးကြွရရဲ့အလံပုံကိုနိုင်ငံတစ်ခုမှရေးဆွဲထားတာကိုတွေ့ရပါတယ်။ဂါဇာဒေသအတွင်း IS စစ်သွေးကြွရနဲ့ Hamas တို့ရဲ့အာဏာလွန်ဆွဲပွဲတွေဖြစ်နေတဲ့အချိန်မှာအခုလိုပောက်ကွဲမှုဖြစ်သွားခဲ့တာလည်းဖြစ်ပါရဲ့ရှင
်။ Syria နိုင်ငံက IS စစ်သွေးကြွတွေကိုနှိမ်နှင်းသွားရမှာ Britain နိုင်ငံအနေနဲ့ပိုးပြီးတော့အရေးပါတဲ့ခံကဏ္ဍကနေပါဝင်သွားဖို့လိုတယ်လို့ Britain ဝန်ကြီးချုပ် David Cameron ကပြောပါရယ်ဒီကနေ့တင်းငွေတွေနဲ့ NBC ရုပ်မြင်သံကြားကထုတ်လွှင့်တဲ့ Meet the Press အစီအစဉ်မှာဝန်ကြီးချုပ်ကင်မရွန်ကစီးရီးယားနိုင်ငံမှာပဲဖြစ်ဖြစ်အီရတ်နိုင်ငံမှာပဲဖြစ်ဖြစ်ဒီ ISIL အကြမ်းဖက်သမားတွေကိုနှိမ်နှင်းတိုက်ခိုက်သွားမယ်ဆိုတာကိုကျွန်တော်တို့သိတယ်လို့ပြောသွားပါတယ်။ဒါဟာအကြမ်းဖက်သမားတွေကိုတုံ့ပြန်တိုက်ခိုက်သွားဖို့ရင်ဆိုင်နေတာမှအဓိကကြတဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။စီးရီးယားနိုင်ငံတွင်းမှာလွန်ခဲ့တဲ့အပတ်ကမဟာမိတ်တွေနဲ့အတူလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဗြိတိန်စစ်ဘက်ကပြောပါတယ်။ဗြိတိန်နိုင်ငံအနေနဲ့အီရတ်နိုင်ငံကအကြမ်းဖက်သမားတွေကိုနိုင်ငံတကာအနေနဲ့နှိမ်နှင်းတိုက်ခိုက်နေတဲ့စစ်ပွဲတွေမှာပါဝင်ပြီးစီးရီးယားနိုင်ငံမှာလေကြောင်းကားတွေလေယာဉ်စီးဖြည့်ပေးတာနောက်ထောက်လိုင်းရင်ဆိုင်ရာစောင့်ကြည့်မှုတွေလည်းပြုလုပ်ခဲ့ပါတယ်။လွန်ခဲ့တဲ့တောက်ကြနေတုန်းကတော့အီရတ်နိုင်ငံဘက်ဒတ်မြို့နီးကားဘုံးပောက်ခွဲခဲ့တာမှာဒါဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သည်ကြွားတွေကပြောဆိုထားပြီးအဲ့ဒီတိုက်ခိုက်မှုကြောင့်လူ130ကျော်သေဆုံးပြီး190လောက်ဒဏ်ရာရရှိသွားပါတယ်ခင်ဗျာ။
နိုင်ဂျီးရီးယားသမ္မတမိုဟာမက်ဒူဘူဟာရီဟာဝါရှင်တန် DC ကိုလျှက်တာအလဲပတ်ခီးစဉ်အဖြစ်ဒီကနေ့ရောက်လာဖို့ရှိနေပါတယ်။မစ္စတာဘူဟာရီရဲ့ဒီခီးစဉ်တွင်အမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံစကားပြောဖို့ရှိပါတယ်။တနင်္လာနေ့မှာသမ္မတအင်ပီရိုကိုပထမဆုံးအကြိမ်လာရောက်တဲ့နိုင်ဂျီးရီးယားသမ္မတကိုမစ္စတာအိုဘားမားကြိုဆိုတွေ့ဆုံတဲ့အခါအစ္စလာမစ်အစွန်းရောက်ဘိုဂိုဟာရမ်တို့ရဲ့ချိန်ချောင်းမှုတွေနဲ့ပတ်သက်လို့ထိတ်ဆုံးကဆွေးနွေးဖို့ရှိတယ်လို့မျှော်လင့်ရပါတယ်။အမေရိကန်တို့ဘက်ကလည်းစစ်သွေးကြွတွေကိုတိုက်ခိုက်ဖို့အတွက်အကူအညီတွေကိုတိုးချဲ့ပေးဖို့ရှိနေပါတယ်။မေလမှာမစ္စတာဘူဟာရီအာဏာရလာတဲ့အချိန်ကလေးကဘိုဂိုဟာရမ်တို့ရဲ့တိုက်ခိုက်မှုတွေပိုပြီးပြင်းထန်လာခဲ့တာလည်းဖြစ်ပါရဲ့ရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
မင်းတို့နေညဘက်သတင်းများကို VOE ကနေဆက်လက်တင်ပြနေပါရယ်68နှစ်မြောက်အာဇာနီနေ့ကိုမြန်မာနိုင်ငံတဝန်းကျင်းပတာမှာရန်ကုန်မြို့အာဇာနီပိတ်မှန်မှာကျင်းပတဲ့အာဇာနီနေ့အခမ်းအနားကိုတော့သမရဦးသိန်းစင်ကိုစားဒုတိယသမရဒေါက်တာဆိုင်းမောက်ခမ်းပြည်သူ့လွတ်တော်ဥက္ကဋ္ဌနဲ့ပြည်အောင်စုလွတ်တော်နာယကသူရဦးရွှေမန်းအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်နဲ့ပြည်အောင်စုတရားသူကြီးချုပ်ဦးထွန်းနှုံးဦးတို့ကလာရောက်ကာရဝပြုပန်းခွေချခဲ့ကြပါရယ်လွတ်လပ်ရေးပါကင်ကြီးပေါ်ကျောင်းအောင်ဆန်းရဲ့သမီးမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်လည်းအာဇာနီပိတ်မှန်မှာလာရောက်ပန်းခွေချကာရဝပြုခဲ့ပါရယ်ဒါအပြင်အာဇာနီခေါင်းဆောင်တွေရဲ့မိသားစုဝင်တွေနဲ့ပြည်သူလူထုလည်းဒီခမ်းနားကိုတက်ရောက်ကာရဝပြုပါရယ်အာဇာနီခေါင်းဆောင်ကြီးတွေလွတ်ကျန်ခံရတဲ့ရန်ကုန်မြို့ကအတွင်းဝင်ရုံပေါ်ကျောင်းအောင်ဆန်းနေရင်ပြလိုက်ပေါ်ကျောင်းအောင်ဆန်းကျေးရွှေရှိရာပေါ်ကျုပ်ပန်းချန်စတဲ့အာဇာနီနဲ့အထင်အမှတ်အထင်ကရနေရာတွေမှာပြည်သူအများပြလဲလာရောက်လေးပြုကာရဝပြုကြသလိုအာဇာနီရဲ့ကြဆုံးတဲ့အချိန်မနက်7:38မိနစ်မှာလဲမြန်မာတနိုင်ငံလုံးကမြို့တော်တော်များများမှာအုပ်ဩဆွဲအလေးပြုသလိုကားဟောင်းတွေတီးပြီးတော့ဝန်ထဲကြောင်ပြသခဲ့ကြပါရယ်1949ခုနှစ်ဇူလိုင်လ19ရက်နေ့စနေနေ့မနက်ပိုင်းမှာအတွင်းဝင်များရုံးမှာမြန်မာနိုင်ငံပြည်လဲထူထောင်ရေးအတွက်အစည်းအဝေးကျင်းပနေတဲ့အမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းဦးဆောင်နဲ့ဒီနိုင်ငံကောင်းဆောင်တွေဟာလှုပ်ကြံတက်ဖြတ်ခံခဲ့ရပါရယ်ခင်ဗျာ
ထိုင်ဝမ်ရဲ့ထိပ်တန်းနိုင်ငံရေးပါတီကြီးတစ်ခုက2016သမရလောင်အတွက်အမျိုးသမီးတယောက်စီကိုအတီးတီးရွေးချယ်လိုက်ကြပါရယ်။ဒါဟာအမျိုးသမီးတွေရဲ့ဦးဆောင်မှုကိုသမိုင်းတစ်လျှောက်ပရမအဆုံးအကျင့်ဖြစ်လက်ခံလိုက်တာပါ။လောလောဆယ်အာယုံဆိုင်ဆရာဖြစ်နေတဲ့တရုတ်ထိုင်ဝမ်ဆက်ဆံရေးနဲ့ပတ်သက်ပြီးအထိုက်ခံပါတီတွေကြားမတူတဲ့အမြင်သဘောထားတွေကိုမိမောင်းထိုးပြလိုက်တာလည်းဖြစ်ပါရယ်။ထိုင်ဝမ်ရဲ့လက်ရှိအာဏာရ National Party ကတင်းငွေတွေနဲ့ကဟွန်ဆူချူကို January 6ရွေးကောက်ပွဲမှာဝင်ရောက်အရွေးခံဖို့ရွေးချယ်လိုက်တာပါ။တရုတ်နိုင်ငံရဲ့ယင်းနေ့တဲ့ဆက်ဆံရေးကိုထောက်ခံသူလည်းဖြစ်တဲ့ Miss Hong ဟာကျောင်းဆရာမဟောင်းတယောက်ဖြစ်သလိုလွတ်တော်ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ပါရယ်။တချိန်ထဲမှာပဲတရုတ်နိုင်ငံနဲ့ဆက်ဆံရေးအပေါ်သတိကြီးကြီးထားတဲ့အတိုက်အခံ Democratic Progressive Party ဖက်ကတော့ပါတီကောင်ဆောင် Choi In-wen ကိုပြိုင်ဖက်သမရလောင်းအဖြစ်ရွေးချယ်လိုက်ပါရယ်။2016 January ရွေးကောက်ပွဲအကြိုကောက်ရတဲ့စစ်တမ်းအရာ Miss Chua ကရှေ့ကဦးဆောင်နေပါဗျ။2008ခုနှစ်ကတည်းကစလို့အေးဆက်ပေမဲ့လည်းယင်းနှစ်မှရှိတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာရွေးကောက်ပွဲအကြိုအကြောင်းအရာဖြစ်လာနေပါဗျ။1980ကတည်းကဒီမိုကရေစီစနစ်ကျင့်သုံးခဲ့တဲ့ထိုင်ဝမ်မှာအမျိုးသမီးသမရလောင်းကိုရွေးချယ်ခဲ့တာမရှိသလိုပါတီကြီးနှစ်ရက်လုံးကထောက်ခံအားပေးတာမျိုးလည်းမရှိခဲ့ပါဘူး
။ကိုကိုကိုတေချောင်းကြံစီသွားတဲ့တောင်ကိုရီးယားထောက်လှမ်းရေးအရာရှိတဦးကတောင်ကိုရီးယားအစိုးရအနေနဲ့သူ့နိုင်ငံသားတွေပေါ်ပြန်ပြီးတော့စုံစမ်းထောက်လှမ်းတယ်ဆိုတာမဟုတ်မှန်ဘူးလို့ညင်းချက်ထုတ်ထားတဲ့စာကိုရေးသားထားခဲ့တယ်လို့အနာပိုင်ကပြောပါရယ်အသက်နဲ့40နဲ့50ကြားရှိသူတူဖြစ်တဲ့လင်းမှာအမျိုးသားထောက်လှမ်းရေးဌာန NIS ကထောက်လှမ်းရေးတူဖြစ်ပြီးတောင်ကိုရီးယားမြို့တော်ဆိုးတောင်ဘက်ယွန်ဂျင်မြို့ရဲကတောင်ပေါ်လမ်းတနေရာမှာရပ်ထားတဲ့သူ့ရဲ့ကားထဲမှာတည်ဆုံနေတာဖြစ်တယ်လို့ယုံဟပ်သတင်းဌာနကကြေညာပါရယ်တာမန်တောင်ကိုရီးယားနိုင်ငံသားတွေရဲ့မိုဘိုင်းဖုန်းတွေအွန်လိုင်းကနေတဆင့်ပြောဆိုဆက်သွယ်မှုတွေကို NIS အနေနဲ့ကွန်ပျူတာပရိုဂရမ်တွေကိုသုံးပြီးစုံစမ်းထောက်လှမ်းခဲ့တာမျိုးမရှိဘူးဆိုပြီးတော့သူ့လက်ရင်းနဲ့ရေးသားထားတဲ့စာကိုရဲတွေကထုတ်ပြန်ခဲ့ပါတယ်။အီတလီနိုင်ငံကကွန်ပျူတာပရိုဂရမ်ရောင်းချတဲ့ကုမ္ပဏီကနေ2012ခုနှစ်တုန်းကကွန်ပျူတာပရိုဂရမ်တစ်ခုဝယ်ခဲ့တယ်လို့လွှတ်တော်ဖော်ဝင်တွေကိုအစီရင်ခံခဲ့ပြီး NIS အပေါ်အခုလိုဆက်ဆက်ချက်တွေထွက်ပေါ်လာတာပါနောက်ကိုရီးယားနိုင်ငံရဲ့ cyber တိုက်ခိုက်မှုပြုလုပ်လာနိုင်တဲ့အပေါ်ပြင်ဆင်တဲ့အနေနဲ့ဒီ computer program ကိုဝယ်ယူအသုံးပြုတာဖြစ်တယ်လို့ NIS ကတုံ့ပြန်ပါတယ်။ဒါပေမဲ့လည်းအထူးသဖြင့်ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေမှာ NIS အနေနဲ့ဝင်ရောက်ဆွဲဖွဲ့မှုတွေရှိတယ်ဆိုတဲ့သတင်းတွေကတော့ထွက်ပေါ်နေတာပါ။2012ခုနှစ်ရွေးကောက်ပွဲမှာသမရပကွန်ဟဲရဲ့ပြိုင်ဘက်သမရလောင်းအပေါ်အပုတ်ချတိုက်ခိုက်မှုနဲ့ NIS ညွှန်ကြားမှုအောင်တယောက်ကိုထောင်ဒဏ်ချမှတ်ခဲ့ပြီးတောင်ကိုရီးယားတရားရုံးချုပ်ကသူ့ပေါ်နောက်ထပ်ရုံးတင်စစ်ဆေးဖို့ပြီးခဲ့တဲ့အပတ်အတွင်းမှာအမိန့်ထုတ်ပြန်ခဲ့ပါသေးတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတန်နက်စီပြည်နယ်ချက်တာနူဂါမြို့ကမြို့မှာဂျာရာဘရင်းတွေကဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနောက်ပိုင်းအနေဆုံးပြည်နယ်6ခုကမြို့တော်ဝင်တွေဟာအမျိုးသားစစ်ရေးအထောက်ကူပြုတပ်တွေမှာလက်နက်တွေထားရှိဖို့ခွင့်ပြုပေးလိုက်ပါတယ်တပ်သားစုဆောင်ရေးစခန်းတွေရဲ့လုံခြုံရေးကိုပြန်ပြီးဆန်းစစ်နေတယ်လို့စစ်ဦးစီးဌာနဗိုလ်ချုပ်ကြီးရေအိုဒီယာနိုကပြောပါရယ်ချက်တာနူဂါကပြစ်ခတ်မှုအတွင်းဒဏ်ရာရသွားခဲ့တဲ့ရေတပ်သားကတော့မနေ့စနေနေ့ကပဲကွယ်လွန်သွားခဲ့တာကြောင့်ခုဆိုဒီပြစ်ခတ်မှုကြောင့်တေဆုံးသူပေါင်း9ဦးရှိသွားပါပြီပြစ်ခတ်မှုအတွင်းတေဆုံးသွားတဲ့မရိန်တပ်သား၄ဦးတို့ဟာအီရန်နဲ့အာဖဂန်နစ္စတန်ကစစ်ပြန်တွေဖြစ်ပြီးစုတစိတ်တွေရထားကြတဲ့သူတွေလည်းဖြစ်တယ်လို့မရိန်တပ်ကပြောပါရယ်ပြစ်ခတ်မှုအတွက်ဆွဆွဲခံထားရတဲ့အသက်24နှစ်အရွယ်မိုဟာမက်ယူဆုဖ်အဘ် ဒူရာဇီကရဲမိသားစုဝင်တွေကသူ့ရဲ့လောက်ရအတွက်နောင်လာရမိကြောင်းစနေနေ့နောင်ပိုင်းကကြေညာချက်ထုတ်ပြန်ပါတယ်အဗ်ဒူလာဇီကိုတော့ပထမပစ်ခတ်မှုဖြစ်ပွားစဉ်ကလေးကနောက်ကနေလိုက်ဖမ်းမှုစူးစမ်းခဲ့တဲ့ရဲကပဲအသေးပြစ်တက်ခဲ့တာပါဒီပစ်ခတ်မှုဟာနိုင်ငံတကာအကြမ်းဖက်အုပ်စုတွေနဲ့ဆက်ဆံမှုရှိမရှိဆိုတာစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်ရှင်
The Voice of America, VOA. တင်းငွေနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါသဘုတ်ကိုနားဆင်ရမှာပါ။နိုင်ငံအပေါ်မှာစေနာထားတဲ့ပြည်သူတိုင်းအာဇာနည်တွေဖြစ်နိုင်သလိုတိုင်းပြည်ပြောင်းလဲမှတိုးတက်မှာမို့စစ်မှန်တဲ့အပြောင်းလဲကိုလှုပ်ဆောင်ကြဖို့အာဇာနည်ကောင်းဆောင်ကြီးပိုချုပ်အောင်ဆန်းရဲ့တမိဖြစ်သူဒေါ်အောင်ဆန်းစုကြည်ကအာဇာနည်နေ့မှာတိုက်တွန်းပြောဆိုလိုက်တာပါ။ဒီကနေ့ကြာရောက်တဲ့68နှစ်မြောက်အာဇာနည်နေ့အခမ်းအနားကျင်းပရာအာဇာနည်ဂူဘိတ်မန်ကိုနိုင်ငံတော်အဆင့်ဒုတမတတင့်နဲ့လွတ်တော်အကြီးအကဲတွေလည်းလာရောက်တက်ရောက်ဂောရဝပြုတယ်လို့နိုင်ငံဂောရဝပြုတာကြောင့်နိုင်ငံမှာဒီမိုကရေစီစနစ်ရောင်ချီတန်းလာတာပြသရရောက်တယ်လို့တိုင်းရင်းသားခေါင်းဆောင်တွေကသုံးသပ်ပါတယ်ဆက်သွယ်စုံစမ်းထားတဲ့မဆုမုံကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်2015ခုနှစ်ဇူလိုင်လ19ရက်နေ့ဒီကနေ့တနင်္ဂနွေနေ့မှာကြာရောက်တဲ့68နှစ်မြောက်အာဇာနည်နေ့ကိုမြန်မာနိုင်ငံတဝန်းကပြည်သူတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကအာဇာနည်နေ့အောက်မေ့ပွဲအခမ်းအနားတွေနဲ့ဂုဏ်ပြုကျင်းပခဲ့ကြပါတယ်။နိုင်ငံပေါ်မှာစေတနာထားတဲ့သူအလုံးညီညွတ်တဲ့ပြည်ထောင်စုမြန်မာနိုင်ငံထူထောင်နိုင်ရေးကြိုးပမ်းလိုသူတိုင်းဟာအာဇာနည်တွေဖြစ်တယ်လို့အာဇာနည်ခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့တမိဖြစ်သူဒေါ်အောင်ဆန်းစုကြည်ကဒီကနေ့သူမရဲ့ NLD ပါတီရဲ့ဌာနချုပ်မှကျင်းပတဲ့အာဇာနည်နဲ့အခမ်းအနားမှာပြောဆိုလိုက်ပါတယ
်အာဇာနည်ဖြစ်ခြင်းဆိုတာအသက်ကိုဆင်လာကိုပြောလို့ရမဟုတ်ပါဘူးအာဇာနည်စိတ်ဓာတ်ကိုမှတ်ငယ်မွေးပြူတာကိုပြောလို့ရဖြစ်ပါတယ်အာဇာနည်ဆိုတာအာဇာနည်ကိုရှိတဲ့ရှိတတ်တဲ့စိတ်ဓာတ်နဲ့အဖြစ်စီကရှိတဲ့လူကိုပြောပါအာဇာနည်ဆိုတဲ့လိုပဲသတ်မှတ်ပါတယ်ဒါမှမဟုတ်ဖားရနိုင်ငံမှာဆိုရင်အာဇာနည်အများကြီးရှိနေတယ်ငါးလက်နှစ်ခန်းဆိုရင်ငါးလက်နှစ်ခန်းတော့အာဇာနည်ကဘာမှဖြစ်နေတယ်
အာဇာနည်နေ့အခမ်းအနားကျင်းပရာအာဇာနည်ဂူဘိတ်မန်ကိုသမ္မတဦးသိန်းစိန်ရဲ့ကိုစားဒုတိယသမ္မတတဒေါက်တာဆိုင်မောက်ခန့်ပြည်သူ့လွှတ်တော်ဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုလွှတ်တော်နာယကလည်းဖြစ်တဲ့သူရဦးရွှေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ပြည်ထောင်စုတရားသူကြီးချုပ်ဦးထွန်းထွန်းဦးတို့ကလာရောက်ဂါရဝပြုလွမ်းသူပန်းခွေချအလေးပြုခဲ့ကြပါတယ်အခုလိုမျိုးနိုင်ငံတော်အကြီးအကဲတွေဘက်ကလာရောက်ဂါရဝပြုခဲ့တဲ့အပေါ်ဖက်ဒရယ်ပြည်ထောင်စုပါတီရဲ့ဥက္ကဋ္ဌဦးစောတန်းမြင့်ကဒီမိုကရေစီရောင်ကြီးတန်းလာတဲ့သဘောကိုပြရာရောက်တယ်လို့ဆိုပါတယ
်နိုင်ငံအတွက်ဒီလွတ်လပ်ရေးအတွက်ဦးဆောင်ခဲ့တဲ့အာဇာနည်ကောင်းဆောင်ကြီးများကိုဒါသမရကူစားတော့နော်အဲဒုသမရကိုယ်တိုင်ဆက်ရောက်တယ်ဆိုတော့ဒါဘာပဲဖြစ်နိုင်ငံကောင်းဆောင်တွေကိုအများကြီးပြန်ပြီးတော့ဟိုအလေးထားလာအရင်တော့ဆိုရင်နဝတခေတ်ကဆိုရင်အတော်တန်ကြီးကိုမေ့လျော့သွားတယ်လေသူ့အချိန်မှာတော့ဘာပဲဖြစ်လွတ်လပ်ရေးအတွက်ဦးဆောင်ခဲ့တဲ့ကောင်းဆောင်ခဲ့တဲ့အာဇာနည်ကောင်းဆောင်တွေကိုအများကြီးအသိအမှတ်ပြုလာပြီဆိုတာအဲဒီမိုကရေစီအပြောင်းအလဲကိုစတင်ပြီးတော့လက်ခံလာပြီဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့တွေ့မြင်နေရတယ်တနည်းပြီးတနည်းကိုဒီမိုကရေစီရဲ့အပြစ်သားတွေလေးတွေနည်းနည်းပို့ပြီးတော့တိုးလာတယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်သုံးသပ်ရမှာဖြစ်ပါလိမ့်ကြ
ဒီမိုကရေစီစနစ်ရဲ့အပြောင်းအလဲတစ်ခုကိုရှေ့ရှုနေပြီလို့တိုင်းရင်းသားခေါင်းဆောင်တွေဘက်ကသုံးသပ်နေပေမဲ့မြန်မာနိုင်ငံမှာအမှန်တကယ်ပြောင်းလဲမှတိုးတက်နိုင်မယ်လို့ဒေါအောင်ဆန်းစုကြည်ကသူ့မရဲ့အာဇာနည်နဲ့မိကွန်းနဲ့ထည့်သွင်းပြောဆိုပါတယ်။ကျွန်
တော်တို့ရဲ့ဆောင်ဖို့ကတော့ပြောင်းလဲတဲ့တာမီးဆိုလူတိုင်းကလည်းသဘောတူနိုင်မယ်လို့ပြောလို့ရှိပါတယ်။ပြောင်းလဲမှတကယ်အမှန်တကယ်ပြောင်းလဲမှဒီနိုင်ငံမှာတိုးတက်နိုင်မှာပါ။ပြောင်းလဲခြင်းနဲ့နေရာမှာပြောင်းလဲရမယ်။များများဆန်းဆန်းမှားမှောက်တာကပြောင်းလဲရမယ်။
ဒီကနေ့ကြာရောက်တဲ့68နှစ်မြောက်အာဇာနည်နေ့မှာအာဇာနည်ဗိမာန်အာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့ရန်ကုန်မြို့ကအတွင်းဝင်ယုံဗိုလ်ချုပ်အောင်ဆန်းနေအိမ်ပြတိုက်ဗိုလ်ချုပ်အောင်ဆန်းကျေးရွာရှိရာဗိုလ်ချုပ်ပန်းချန်းစားတဲ့အာဇာနည်နေ့အထိမ်းအမှတ်အထင်ကြီးနေရာတွေမှာပြည်သူအများကလာရောက်ဂါရဝပြုကြသလိုအာဇာနည်ခေါင်းဆောင်ကြီးရေကြဆုံးခဲ့တဲ့အချိန်မနက်10နာရီနဲ့38မိနစ်မှာလေရန်ကုန်တမြို့လုံးအိုးအောဆွဲအလေးပြုသလိုကားတွေကလည်းဟွန်းနေတီးပြီးတော့ဝမ်းထဲကြောင်ပြသခဲ့ကြပါတယ်လို့ရန်ကုန်မြို့ခံကိုစိုးမိုးမြင့်ကပြောပါတယ
်ကျွန်တော်တို့အာဇာနည်တွေအတွက်ရည်စူးပြီးဆွန်းကတ်တဲ့အများဝယ်တဲ့အရင်တော့မနက်တော့ကျွန်တော်တို့တော်တော်များများလုပ်ကြရဲမြို့နယ်တိုင်းမှာအာဇာနည်ကောင်းမှာအာဇာနည်ဒီနေ့ပတ်သက်ပြီးတော့ကျွန်တော်တို့လမ်းစုပန်းခွေတက်ချတဲ့အဖွဲ့တွေကလည်းတက်သွားချကြတယ်
ကျွန်တော်စေနိုင်30ခုမှာကြတော့ရန်ကုန်တစ်မြို့လုံးနီးပါးပါပဲအားလုံးကစံချက်ဆက်နဲ့အော်ဆွဲတယ်ပေါ့နော်အော်ဆွဲတယ်အော်ဆွဲတဲ့အခါမှာဒီပြည်သူတွေရပါအားလုံးလာပြီးတော့ဝိုင်းပြီးတော့အလေးပြုတဲ့အနေအထားတွေလည်းရှိတယ်ပြီးတော့ကောင်းဟွန်းတန်တွေပေးပြီးတော့ပတ်စကားတွေလည်းဝိုင်းပြီးတော့ခွန်းတန်နေနေပေါ့နော်ကျွန်တော်တို့ဝိုင်းပြီးတော့အာဇာနည်တွေလေးပြုတဲ့အနေအထားတွေရှိပါတယ်ခင်ဗျာ
အာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့သားကြီးဦးအောင်ဆန်းဦးတမိဖြစ်သူဒေါအောင်ဆန်းစုကြည်နဲ့အတူကြံခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေအစိုးရအဖွဲ့အစည်းအသီးသီးနိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူတက်ကြွလှုပ်ရှားသူတွေနိုင်ငံရေးပါတီတွေနဲ့အများပြည်သူတွေအာဇာနည်ဗိမာန်ကိုလာရောက်ပြီးတော့ကာရဝပြုခဲ့ကြပါတယ်ရှင်
အဓိကတိုက်ခိုက်ပါတီရည်ဖြစ်တဲ့လူသားဒီမိုကရေစီအဖွဲ့ချုပ် NLD ကဒါမဲ့ရွေးကောက်ပွဲမှာရှင်ပြိုင်တဲ့အခါတိုင်းရင်းသားတွေနဲ့မဟာမိတ်ပါတီငယ်တွေကိုစားပြုထားတဲ့နေမျိုးတွေမှာပါရှင်ပြိုင်အနိုင်ယူသွားမှာကိုစိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်နေပါတယ် NLD အနေနဲ့တိုင်းရင်းသားတွေမဟာမိတ်တွေနဲ့ညှိနှိုင်းပြီးလွတ်တော်ကိုယ်စားလှယ်နေရာခွဲဝေယူသင့်သလား NLD တခဲနဲ့အနိုင်ရဖို့အရေးပိုပြီးဦးစားပေးသင့်သလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ငါနဲ့ညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါရရှင်အခုတော့မြမအရေးဆွေးနွေးခန့်အစီအစဉ်လှည့်ပါမြမနိုင်ငံမှာနိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲမှာတမရဦးသိန်းစိန်အနေနဲ့ဝင်ရောက်ရှင်ပြိုင်မယ်မပြိုင်ဘူးဆိုတဲ့အပေါ်တိကျရေးရတဲ့အဖြေမထွက်ရှိသေးပေမဲ့ရွေးကောက်ပွဲအပြီးဘသူတမရဖြစ်လာနိုင်တယ်ဆိုတာကိုထင်ကြေးပေးပြောဆိုမှုအမျိုးမျိုးထွက်ပေါ်နေပါတယ်လက်ရှိအဓိကနိုင်ငံရေးပါတီကြီးတွေအကြအားပြိုင်နေမှုအပေါ်အခြေခံပြီးတမရဖြစ်နိုင်ခြေရှိတဲ့အလားအလာတွေကိုတီးပေါ်မြို့နယ်ကိုစားပြု SNDP ရှမ်းတိုင်းရင်းသားများဒီမိုကရေစီပါတီကလွတ်တော်အမတ်ဦးရဲထွန်းကတုံးတက်ထားတာကိုဒီဒင်းပတ်ရဲ့မြမအရေးတုံးတက်ချက်အစီအစဉ်မှာကိုစော်ဝင်းလိုင်ကတင်ပြပေးထားပါရရှင
်ဒီလိုကျေးဇူးဥပဒေမှာကသမရကိုရွေးတဲ့အခါမှာကျွန်တော်တို့သမရရွေးချယ်ရေးအဖက်သုံးဘွဲ့ရနေပြီးတော့ဒီတစ်ဖွဲ့ကိုတယောက်စီပြင်နိုင်တယ်ဆိုပြီးတော့ဆိုထားတယ်အဲ့တော့ပြည်သူ့လွတ်တော်ကတစ်ဖွဲ့အမျိုးသားလွတ်တော်ကတစ်ဖွဲ့နဲ့ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်မှာပါဝင်တဲ့ကမ္ဘာသားအစုအဖွဲ့ကတယောက်အဲ့လို၃ယောက်ပြင်နိုင်တယ်လို့ဆိုထားပြီးတော့အဲ့လိုသူတို့ရွေးလိုက်တဲ့ပုံကိုရာပြည်သူ့လွတ်တော်လွတ်တော်ကိုယ်စားလှယ်တဲကတော့၎င်းလွတ်တော်ကိုယ်စားလှယ်မဟုတ်သူတွေကတော့၎င်းဖြစ်ရမယ်ဖြစ်နိုင်တယ်အဲ့ဆိုပြီးတော့အဲ့လိုပြောထားပါတယ်အဲ့လိုဆိုတော့ကျွန်တော်တို့ရွေးကောက်ခံမဟုတ်တဲ့ပုံကိုယ်တွေကလည်းအရေးချက်ခံနိုင်တယ်ဆိုတဲ့အချက်ကိုကျွန်တော်တို့သတိထားမိတယ်အဲ့တော့ပထမအချိန်မှာတုန်းကတော့ဒေါ်လာလောင်းနေတင်တဲ့အခါမှာအရေးကောက်ခံရတဲ့အခဲကပဲပြင်ကြတယ်အပြည်တော်စုဝန်ကြီးတွေကိုလည်းဒီလိုပဲအရေးကောက်ခံရတဲ့အခဲကပဲကျွန်တော်တို့ရွေးကြတယ်ရွေးလိုက်တဲ့အခါကျတော့လွတ်တော်ကိုယ်စားလှယ်တွေတော်တော်များများမြန်မာလည်သွားတယ်အဲ့ဒါကြောင့်မလို့2000ခုနှစ်မှာကျယ်ရေးကောက်ပွဲလှုပ်လိုက်ရပြီးတဲ့အခါကျတော့ညံ40ကျော်မှာရေးကောက်ပြီးတော့ NLD ကနေပြီးတော့လွတ်တော်တဲ့ဟိုဝင်လာနိုင်တာပေါ့လေဒီဟာတမင်ရကျရှိရှိနဲ့ဒီအကွက်ကိုဖန်တီးပြီးတော့ NLD ကိုဝင်လာစေတာလားတော်ဒီမဟုတ်မူလကခေါင်းပုံချရာဥရရဲ့တထန်းချက်ကိုတရင်မထားမိလို့ဒီလိုဖြစ်သွားတာလားဆိုတာကိုတော့ဘယ်သူမှကျွန်တော်တို့မပြောနိုင်ဘူးပေါ့လေ
ဟုတ်ကဲ့။ဟိုပါတီတစ်ခုအနေနဲ့ပေါ့ပြည်ခိုင်ဖြုတ်ပဲဖြစ်ဖြစ် NLD ပဲဖြစ်ဖြစ်အဓုသမရကိုယ်စားလှယ်လောင်းအရွေးခံရဖို့အတွက်ကသူတို့ကလွတ်တော်ထဲမှာအမှတ်နေရာ26ရာခိုင်နှုန်းကိုအနိုင်ရမှာအရွေးချယ်ခံပိုင်ခွင့်ရှိတာလားခင်ဗျ။တမတ်ချက်ကဘယ်လောက်ရှိလဲ
။ဒီလိုပါဗျာ။ကျွန်တော်တို့ဒီကွန်းကပြောတဲ့3ယောက်ပေါ့နော်။ပြည်သူလွတ်တော်ကတယောက်ရွေးပေးရမယ်။အမျိုးသားလွတ်တော်ကတယောက်ရွေးပေးရမယ်။စစ်တပ်အစုအဖွဲ့ကတယောက်ရွေးပေးရမယ်ဆိုတဲ့အခါမှာကျွန်တော်ရှုပ်ဝဲမဲနဲ့အဲ့ဒါလိုရွေးရမှာဖြစ်ပါတယ်၃ယောက်ရလာပြီးရဲ့အခါမှာဒီ၃ယောက်ကိုပြန်ပြီးတော့တယောက်ဖယ်ရွေးရမယ်လို့ဆိုတဲ့အခါမှာတကယ်လို့များဒီပြည်ထောင်စုပါတီကနေပြီးတော့တမတော်နဲ့လည်းဒီနားလည်မှုရှိထားတယ်စီလုံးညီညွတ်တယ်ဆိုရင်သူတို့မူလပြောထားတာကသူတို့ ီရွေးကောက်ခံကိုယ်စားလှယ်26ရာခိုင်နှုန်းပဲပြည်တော်စစ်တော်ကြီးတစ်ခုလုံးရဲ့26ရာခိုင်နှုန်းပဲရှိပါသေးအရွေးခံရပါသေးတမတော်သား25ရာခိုင်နှုန်းနဲ့ပေါင်းပြီးတော့51ရာခိုင်နှုန်းရှိတာကြောင့်သူတို့ကဒီတမရကိုသူတို့ပမာဏနဲ့ရွေးချယ်နိုင်လိမ့်မယ်လို့သူတို့ကအဲ့လိုသုံးသပ်ထားတာရှိပါတယ်
ဒီကြားထဲမှာဒီအန်ဒီဥပမာပဲယူကြပါစို့ဆိုလို့ရှိရင်တဘောအတိုင်းသားပါတီတွေရှိမယ်တခြားဒီပါတီငယ်လေးတွေရှိမယ်သူတို့နဲ့မဟာမိတ်ဖွဲ့ပြီးတော့50တရာခိုင်နှုန်းရနိုင်အောင်သူတို့ကြိုးစားနိုင်လဲဒါလည်းဖြစ်နိုင်တဲ့နီလန်တစ်ခုပေါ့နော်အဲ့လိုမျိုးစဉ်းစားလို့ရတယ်ပေါ့
မှန်ပါတယ်ဗျသူတို့ဟိုကဒီတိုင်းသားပါတီလေးတွေကိုစီယုံညှိနှိုင်းဖို့ဆိုတာကြတော့သူတို့တပါတီတည်း50တရာခိုင်နှုန်း50ရာခိုင်နှုန်းကျော်မရှိခဲ့ရင်တော့သူကအဲ့ဒီပါတီလေးတွေကိုစီယုံရမှာပေါ့
ဒါပေါ့ပြော
ပြီးတဲ့အခါကျတော့သူတို့ဟုတ်ကဲ့သူတို့ကအဲစွတ်တော်ရဲ့50ရာခိုင်နှုန်းကျော်အင်အားရှိရင်တေချာပေါ့သူတို့တိုင်မြင်ပြီးစွတ်တော်ရဲ့ပြင်သားမှာတိုင်မြင်ပြီးတော့အဲ့ဒီတယောက်ကိုပဲဝိုင်းစီပြုံနဲ့ထက်လိုက်ခြင်းအပြင်အဲလူလာတဲ့ကိုလူလာတဲ့လူတမရဖြစ်သွားမှာပေါ့လေ
ဟုတ်ကဲ့နောက်ဆုံးမှာတော့ဒီလေးဝက်မဲနဲ့ရွေးကောက်တင်မြှောက်လိုက်တဲ့ဒုတမရလောင်း3ဦးကိုသူကပြည်တော်စုလွတ်တော်နေပြီးတော့မဲခွဲဆုံးဖြတ်မယ်မဲခွဲဆုံးဖြတ်တဲ့နေရာမှာ50တရာခိုင်နှုန်းအနည်းဆုံးအမဲအပြတ်တ်နဲ့အနိုင်ရရမယ်ဒါပဲပေါ့ဟုတ်တယ်မလား
အဲသူကအဲ့လိုစုစုစည်းစည်းနဲ့ကျွန်တော်တို့ကတက်ပေးနိုင်ရင်တော့တေချာတယ်လို့ပြောတာဖြစ်ပေမဲ့တကယ်လို့အဲ့လိုစုစုစည်းစည်းမလုပ်ခဲနဲ့၃ယောက်ကမဲတွေပြန့်သွားပြီးတော့တယောက်ကအဲဆိုကြပါစို့31ရခိုင်နှုန်းလောင်းနဲ့ကျန်တဲ့လူကသူ့ရဲ့နဲတဲ့မဲနဲ့အဲ့လိုမျိုးအများဆုံးရတဲ့လူကသူကတမရဖြစ်မှာပဲဆိုလိုချင်တာကတော
့ဟုတ်ပြီ
50ရခိုင်နှုန်းမဟုတ်ခဲနဲ့အဆုံးယောက်ထဲအများဆုံးရတဲ့လူကတမရဖြစ်မှာပဲအဲ့လိုမျိုးကွဲသွားတဲ့အနေအထားမျိုးနဲ့လည်းဖြစ်နိုင်ပါလေ
ဆိုတော့လောလောဆယ်မှာတော့အခုဦးသိန်းစင်ဟာသူတယောက်ရှိမယ်ပေါ့ဒီခံပြုဘက်ကဆိုဥရွှေမန်းကလည်းအဲ့လိုမျိုးတက်လာနိုင်တယ်ဆိုတော့အလားအလာရှိပါသလားကြားမိသလားဦးရထွန်းတို့ဘယ်လိုခံမှန်းမိသလဲလွတ်တော်ထဲမှာအချင်းချင်းကြားထဲမှာ
ကျွန်တော်ခံမှန်းတာဥရွှေမန်းတို့ရဲ့ပြည်ထောင်စုပါတီကသူတို့ပါတီအနေနဲ့တမရလောင်းဖြစ်ဖို့အတွက်ဆိုရင်အရေးကောက်ခံတဲ့ကပဲရွေးရမယ်လို့အဲ့ဒါလို့အကြမ်းင်းမူချထားတယ်လို့ကြားရပါတယ်အဘိဓေကတော့တမရအဖြစ်နဲ့ရှင်ပြန်ရွေးခံခြင်းတဲ့လူဟာဒီစစ်တပ်ကတင်တဲ့လူဖြစ်ရဘူးသူတို့ထောက်ခံတဲ့လူဟာဒီရွေးကောက်ခံကိုယ်စားလှယ်တွေရပဲဖြစ်ရမယ်လို့အဲ့လိုမျိုးမူချထားတယ်လို့ကြားရပါတယ်ဆိုဒါဒီလိုဆိုလိုက်တဲ့အတွက်ကြောင့်မလို့ဦးသိန်းစိန်ကဝင်ရွေးမခံတော့ဘူးဆိုလို့ရှိရင်သူတို့ဒီခံကျိုးပါတီကထောက်ခံမှာမဟုတ်ဘူးဆိုတဲ့အဘိဓေဖြစ်သွားပါတယ်ဒါကြောင့်မလို့သူကသမရာဖြစ်နိုင်တဲ့လူကိုပေါင်ချုံပလိုက်တာဖြစ်ပြီးတော့ဥွှေမန်းကတော့သူကမဟုတ်ချရေကောက်ပွဲဝင်မယ်လို့ဆိုတာဖြစ်ပါတယ်အဲ့တော့သူကရေကောက်ပွဲကိုမဟုတ်ချဝင်မယ်ဆိုရင်နိုင်မယ်လို့သေချာပေါက်ပြောနိုင်တဲ့အဲကြီးကတော့သူဝင်ပြိုင်မဲ့မဲဌာနနယ်မှာ NLD ကဝင်မပြိုင်ဖို့သူ့အနေနဲ့ညှိနှိုင်းနိုင်လို့ရှိရင်အဲ့ဒီဒေသမှာသူကမဟုတ်ချရေခံရတဲ့ကိုယ်တည်းဖြစ်နိုင်ပါတယ်
ပြည်ခံပြိုးပါတီရဲ့ policy ရပါတော့သူ့ပါတီတခုတည်းရဲ့ policy ကစောစောဦးရထွန်းပြောသလိုရွေးကောက်ပွဲဝင်ပြီးအနိုင်ရတဲ့လွတ်တော်ကိုယ်စားလှယ်ကိုသာလျှင်ဒုသမရလောင်းဖြစ်ရွေးချယ်ပိုင်ခွင့်ရှိတယ်လို့ပါတီမူချမှတ်ထားတယ်ဆိုရင်ဦးသိန်းစင်အပြင်မှာထွက်ထိုင်နေတယ်ဆိုရွေးကောက်ပွဲမဝင်ဘူးဆိုတဲ့ခါကျတော့ तू ကတက်မတော်ကိုယ်စားလှယ်အနေနဲ့တက်လာမယ်ပြီးတော့မှသူတို့ချထားတဲ့မူအရဆိုရင် तू ကိုလွတ်တော်ထဲမှာမဲခွဲကြတဲ့အခါပြည်ခံပြိုးပါတီကမဲမပေးဘူးဆိုရင် तू တက်မတော်ကိုယ်စားလှယ်အနေနဲ့တက်လာတယ်ပဲဆိုအောင်တော့25ရာခိုင်နှုန်းပဲ तू ရမှာပေါ့
မမလည်းအဲ့လိုအနေထားမျိုးဖြစ်ရင်ဦးသိန်းစိန်အနေနဲ့
သူ့အတွက် chance နဲ့သွားမှာပေါ့
ဒီကုလုံးကမမလည်းသူ့ထောက်ခံမဲ25ရာခိုင်နှုန်းတိတိပဲရှိမှာပေါ့
ဒါအကုန်လုံးထောက်ခံတယ်ဆိုရင်တောင်မှနော
်မမလည်းအကုန်လုံးထောက်ခံတယ်ဆိုရင်တမတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမဲ25ရာခိုင်နှုန်းတိတိပဲရှိပါတယ
်ဒါဆိုလို့ရှိရင်ဒီ NLD ဘက်ကရောဗျဒေါန်ဆန်းစုကြည်အနေနဲ့ကတော့ဒီ2007ဖွဲ့စည်းပုံအနေထားအရ59ဆလုံးနဲ့ညှိနေတဲ့အတွက်တမရဖြစ်ပိုင်ခွင့်မရှိဘူးအနေဒီဘက်ကတခြားတက်လာနိုင်စရာရှိတယ်ဆိုပြီးအလားအလာတစ်ပြေးနေတာကဘောဂျိုဂျီဟောင်သူရဥတင်ဦးဆိုပြီးတော့အဲ့လိုမျိုးဥပမာပေးနေကြတာတွေရှိတယ်ဆိုတော့ဒေါန်ဆန်းစုကြရုပ်ောက်ပေါ်ဝင်မယ်သူလွတ်တော်တဲ့ရောက်မယ်ဥတင်ဦးကအပြင်မှာထိုင်ဆောင်နေပြီးတော့ဒုသမရလောင်းအဖြစ်နဲ့အနေဒီဘက်ကတက်လာတဲ့ကိုယ်စားလှယ်ဖြစ်လာနိုင်သလား
ဒေါန်ဆန်းစုကြကတော့အခု59ဆလုံးကိုမပယ်ထုတ်နိုင်တဲ့အတွက်ကြောင့်မလို့ပြည်သူ့လွတ်တော်ဥက္ကဋ္ဌနေရာမှာပဲဝင်ပြီးတော့ဆောင်ရွက်မယ်လို့သူတို့ยายอาสินตรุยาท้าไล่ดีปอเนาะอะแล้วอโยธาลึดต่ออุคราก็อุญญวินโลตรุอ่ะยาท้าไล่ดีคือพี่တော့ตมระเนี่ยကိုตรุอ่ะโบโจจีฮองอุติญอูကိုยาท้าတယ်ဆိုတဲ့အတွက်ကြောင့်မလို့โบโจจีฮองอุติญอูကလည်းရေကောက်ပွဲမဝင်မဲနဲ့အပြင်ကနေပြီးတော့ထိုင်စောင့်နေတာက ပိုကောင်းတာပေါ့ဒီလိုလှုပ်ခြင်းအပြင်သူတို့ထဲကနေပြီးတော့ရေကောက်ခံကိုယ်တည်းတယောက်လက်လက်သွားပြီးတော့တော်တော်မှာအင်အားတခုဟိုညော့နေသွားတဲ့ဥစ္စာကိုကာကွယ်နိုင်တာပေါ့လေဒါဒါသူညော့သွားလို့ရှိရင်ဒါလည်းရေကောက်ပွဲကဘယ်တော့လုံမလဲဆိုတာကလည်းကျွန်တော်တို့နိုင်ငံရေးပါတီတွေကမဆုံးပြတ်နိုင်ဘူးရေကောက်ပွဲကော်မရှင်ကလည်းဆုံးပြတ်မှာဖြစ်တဲ့အတွက်ကြောင့်မလို့ဒီသမရအဖြစ်နဲ့ရထားတဲ့လူကအပြင်မှာပဲထိုင်စောင့်နေတာကောင်းတာပေါ့သူတို့အဲ့ဒီကျွန်တော်ပြောတဲ့အတိုင်းပဲသူတို့လုပ်လိမ့်မယ်ထင်ပါတယ်အဲ့လိုဆိုလို့ရှိရင်သူတို့စဉ်းစားမှာကဒီ50ရာခိုင်နှုန်းကျော်လွတ်တော်200ပေါင်း50ရာခိုင်နှုန်းကျော်နိုင်ပြီဆိုလို့ရှိရင်သူတို့ကဗိုလ်ချုပ်ကြီးဟောင်းတင်ဦးကိုတကယ်တင်နိုင်တယ်တကယ်တင်ပြီးတဲ့အခါကျတော့သမရရဲ့အောက်မှာသူတို့လိုလားတဲ့ရောင်စုဝင်ကြီးတွေကိုလည်းခံထားနိုင်တယ်ဒါမှမဟုတ်ရင်လည်းသူတို့မှာဒီလိုအင်အားရှိတဲ့အတွက်ကြောင့်မို့ဒေါအောင်ဆန်းစုကြည်သမရဖြစ်ဖို့အတွက်59ဆလုံးချုပ်ပယ်ရေးအတွက်သမရကတင်လာတဲ့ဦးသိန်းစိန်နဲ့ညှိနှိုင်းပြီးတော့အပေးယူလုပ်ပါလားဆိုတာကတော့ကာယကံရှင်နေနဲ့သူတို့နိုင်ငံရေးပါတီရဲ့သဘောထားအပေါ်မှာအများကြီးကြည်တာပေါ့ဆိုလိုချင်တာကသူတို့ကြိုက်တာလုပ်လို့ရပါတယ
်တစ်ဖက်မှာဒါပေမဲ့ဟိုပြည်ခံပြုတ်ပါတီကလည်းသမရဦးသိန်းစိန်နဲ့ဥရှင်မနှစ်ယောက်ထဲနဲ့တင်ကိစ္စပြီးတာမဟုတ်ဘူးအခုလောလောဆယ်မှာကိုကသမရဦးသိန်းစိန်နဲ့ဥရှင်မန်ကြားထဲမှာသူတို့နိုင်ငံရေးအယူအဆမတူတာတွေတော်တော်ကြီးကြီးမားမားရှိနေတယ်ဆိုပြီးတော့အပြင်မှာသတင်းတွေထွက်နေတယ်ဒါပေမဲ့တစ်ဖက်မှာသူတို့နှစ်ယောက်အပြင်ကိုအောက်မှာတခြားဒီဟိုအများကြီးရှိသေးတယ်လေဥဆိုးသိန်းတို့လိုထိတ်ထိတ်ပန်းကောင်းဆောင်နေသူဥအောင်တောင်းရတာထားပါတော့ကျမကြီးအခြေအနေကသူအခုလိုမျိုးပါသူဘာမှဝင်ပါဝင်ဆက်ဖွဲ့ပိုင်ခွင့်မရှိတော့တဲ့အနေထားမှာဖြစ်သွားပြီဒါပေမဲ့တခြားဗိုလ်ချုပ်ထေးဦးတို့ပါတို့အောက်မှာအများကြီးအများကဒီယူဆနေတဲ့ဟတ်လိုက်နာလို့ခေါ်တဲ့ဒီသဘောထားပြင်းထန်တဲ့လူတွေလည်းရှိနေသေးတာဟိုပါတီထိတ်ပန်းမှာဆိုအဲ့လူတွေကလက်ခံမမလားဟိုဒေါန်ဆန်းစုကြည်နဲ့ဒီထိပ်ပန်းကောင်းဆောင်နေရောက်သုံးအောင်နေကြတယ်မှာညှိတဲ့ကိစ္စကို
တကယ်လို့ဒါပေါ့နော်ဦးသိန်းစိန်ကသမရဆက်ဖြစ်ခြင်းနဲ့အဲဒေါန်ဆန်းစုကြည်ကလည်းသမရဖြစ်ခြင်းစိတ်ကြီးကြီးထန်ထန်ရှိနေတယ်သူ့ပါတီကလည်းလိုလားတယ်ဆိုလို့ရှိရင်တော့ပြည်ထောင်စုကသမရဦးသိန်းစိန်နဲ့ဒေါန်ဆန်းစုကြည် NLD တို့စစ်ဆက်ညှိနှိုင်းတဲ့ပွဲမှာပြည်ထောင်စုကတော့ဘေးရောက်သွားမှာပေါ့လေတကယ်လို့သွတ်တော်ထဲမှာဒီအန်အေရီက50ရာခိုင်နှုန်းကျော်အင်အားကိုကင်ထားနိုင်တယ်ဆိုလို့ရှိရင်သူနဲ့တက်မတော်အင်အားစုနဲ့ပေါင်းလိုက်ရင်ကိုပဲ85ရာခိုင်နှုန်းကျော်တဲ့အတွက်ကြောင့်လို့ဖွဲ့စည်းပုံခြေရာဥတွေပြင်နိုင်တဲ့အင်အားရှိသွားပါပြီအဲ့လိုပြင်တဲ့ဟာကိုပြည်အောင်စုတက်ထိုင်ဖွံ့ဖြိုးပါတီကကန့်ကွက်ဖြစ်နေဆိုရင်လည်းအရာမရောက်တော့ဘူးပေါ့လေ
တခုမေးစရာရှိတာစိတ်ကိုရင်တိတ်ဆန်မနေဘူးလားအဲ့လိုမျိုးဖြစ်နိုင်ခြေအလားအလာက
မှန်ပါတယ်တိတ်ပြီးတော့ဒီမဖြစ်နိုင်တဲ့ကိစ္စပေါ့နော်သို့တော်လည်းနိုင်ငံရေးမှာသာဝရမိတ်ဆွေသာဝရယန္တိဆိုတာမရှိတဲ့အတွက်ကြောင့်သာဝရကြိုးစားပဲရှိတယ်လို့ဆိုထားတာဖြစ်တဲ့အတွက်ကြောင့်မဖြစ်ဘူးလို့လည်းမပြောနိုင်တဲ့အပြင်တကယ်ဖြစ်လာရင်လည်းဒါကတော့တက်မတော်နဲ့ NLD ဂျာမာအလွန်ကိုဒီကောင်းတဲ့ပူပေါင်းမှုညီကပ်မှုလို့ကျွန်တော်တို့သုံးသပ်ရမှာဖြစ်ပြီးတော့တိုင်းပြည်အတွက်လည်းအင်မတန်ကောင်းတဲ့အလားအလာလို့ကျွန်တော်တို့ယူဆနိုင်ပါတယ်
ကောက်ဝဲဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အခန့်ကဏ္ဍကောကာရောဗျာသူတောင်မအခုပါမလို့လို့တက်မတော်ကတင်တဲ့ကိုယ်စားလောင်းအဖြစ်နဲ့တက်လာမလို့လို့ဘာလို့လို့အတန်တရားထွက်နေပြန်တယ်ဆိုတော့သူ့ရဲ့အခန့်ကဏ္ဍကဘလို့ရှိမလဲကောက်ဝဲဦးစည်းချုပ်ကရောဒီဟာကိုဒီတိုင်းပဲလက်ပိုက်ကြည့်နေမလားသူ့မှာကောနိုင်ငံရေး ambition ပေါ့ဆိုလိုချင်တာသဘောသမရဖြစ်လို့တဲ့ဆန္ဒသူ့မှာမရှိဘူးလား
တော်တွေးတာပေါ့လေတကယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအဲ့ဒီလိုဆန္ဒရှိခဲ့တယ်တန်းကြီးကိုလည်းသမရအဖြစ်နဲ့ဆက်လက်ပြီးတော့ဥထောင်ခြင်းနဲ့စိတ်ရှိတယ်အဲ့ဆိုလို့ရှိရင်တော့သူကဦးသိန်းစိန်ကနားသွားမယ်ဦးသမရအဖြစ်နဲ့လည်းမလုပ်တော့ဘူးဆိုရင်တော့ဦးသိန်းစိန်ညံမှာဦးမင်းအောင်လှိုင်တက်လာခဲ့တယ်ဆိုရင်လည်းဦးမင်းအောင်လှိုင်ကအနေဒီနဲ့ညှိနှိုင်းတဲ့ဇက်ကောင်ဖြစ်သွားမှာပေါ့ဦးသိန်းစိန်မဟုတ်တော့ဘဲနဲ့ဦးမင်းအောင်လှိုင်ဖြစ်မယ်အနေပြတော့50ရာခိုင်နှုန်းကျော်နိုင်ထားတယ်လို့ကျွန်တော်တို့ကယူဆထားမယ်ဆိုရင်ဒီဇက်ကောင်ကဦးသိန်းစိန်မဟုတ်တော့ဘဲနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးမင်းအောင်လှိုင်ဖြစ်လာပြီးတော့ဒေါန်ဆန်းစုကြည်နဲ့ဒီဇာတ်ကြီးနိုင်တာကိုသူကဆက်လုပ်နိုင်မှာပေါ့လေအဲ့လိုဆိုလို့ရှိရင်တော့လေဇာလန်ကတမျိုးဖြစ်သွားမှာပေါ့
မြန်မာအရေးဆွေးနွေးခန်းအစီအစဉ်အပြည့်အစုံကိုတော်ရရှင်တွေနားဆင်ခဲ့ရဖြစ်ပါတယ် VOA American တန်ရဲ့တင်းငွေတွေနေညာဘက်အတန်လွင့်အစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ19ရက်တနင်္ဂနွေနေ့ညပိုင်းအတန်လင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုတော့ line to meter 24 25 32နဲ့ 51 တို့အပြင် line meter 190တို့ကပါတူချက်ဖမ်းယူနားဆင်နိုင်ကြပါရှင်။ခုဆက်လက်ပြီးအပတ်စံကဏ္ဍတွေဖြစ်တဲ့ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်မြန်မာပြည်မှာပေးစာများကဘာကျော်လာထူးထူးခြားခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာပါအခုပထမအဦးဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကိုအရင်ဆုံးတင်ပြပေးမှာဖြစ်ပါတယ်ရွေးကောက်ပွဲအတွက်မဟာမိတ်နီးပြူဟာဘလို့ကျင့်သုံးရမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာပါမအင်ဂျင်နိုင်ယာကူညီတင်ဆက်ထားပါတယ်ရှင
်အခုဆိုရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာရွေးကောက်ပွဲကျင်းပမဲ့နေ့ရက်အတိအကျကြေညာပြီးဖြစ်တယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဝင်ရောက်ရှင်ပြိုင်မယ်လို့ထုတ်ပြန်ကြေညာခဲ့ပြီးပါပြီ NLD ရဲ့သဘောထားကတော့တနင်္ဂနွေလုံးအနှံ့မဲဆန္ဒနယ်မြေအားလုံးမှာဝင်ရောက်ရှင်ပြိုင်မယ်နေရာအများစုမှာအပြတ်သတ်အနိုင်ရအောင်ကြိုးစားမယ်ဆိုတာပါပဲရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ရမှာအခြားဘယ်ပါတီနဲ့မှမဟာမိတ်အဖြစ်ညှိနှိုင်းတိုင်ပင်မှာမဟုတ်ပဲနှစ်ပေါင်း20ကျော်အစိုးရကိုအတိုက်ခံလို့သေတူရှင်မကွာလုတ်ကင်ခဲ့တဲ့ CRPP အဖွဲ့ဝင်တိုင်းရင်းသားခေါင်းဆောင်တွေဝင်ပြိုင်မဲ့နေရာတွေကိုတော့ရှောင်ပေးမယ်လို့ဆိုထားပါတယ် CRPP ဆိုတာ1990ခုနှစ်တုန်းကရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီကိုဆိုလိုတာပါဒီလောက်ဆိုရင်ပဲ NLD ရဲ့ရွေးကောက်ပွဲအတွက်မဟာမိတ်နီးပြူဟာပြည့်စုံပါပြီလားအခြားတိုင်းသားပါတီတွေကရောဘလို့မဟာမိတ်နီးပြူဟာကျင့်သုံးဖို့ရည်ရွယ်ချက်ရှိကြသလဲ NLD ရဲ့မဟာမိတ်နီးပြူဟာဘလို့ဖြစ်သင့်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်လာမယ့်ရွေးကောက်ပွဲဟာလွှတ်တော်၃ရက်အတွက်အမတ်တွေကိုရွေးချယ်ပေးမယ့်ရွေးကောက်ပွဲဖြစ်ပါတယ်လွှတ်တော်နှစ်ခုဟာပြည်ထောင်စုအဆင့်ဖြစ်ပြီးလွှတ်တော်တစ်ခုကတော့ပြည်နယ်နဲ့တိုင်းအဆင့်အတွက်ဖြစ်ပါတယ်တည်ဆဲဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံရဲ့အထွတ်အထိပ်ယာရုဖြစ်တဲ့သမ္မတကိုပြည်ထောင်စုအဆင့်လွှတ်တော်အမတ်တွေကရွေးချယ်ပေးရမှာပါသမ္မတဟာပြည်ထောင်စုအစိုးရအဖွဲ့ဝင်ဝင်ကြီးတွေကိုခန့်အပ်မှာဖြစ်တယ်လို့ပြည်နယ်နဲ့တိုင်းဝင်ကြီးချုပ်တွေကိုလည်းအဲ့ဒီသမ္မတကပဲရွေးချယ်ခန့်အပ်မှာဖြစ်ပါတယ်တခုရှိတာကသမ္မတကိုရွေးကောက်ခံအမတ်ထဲကဖြစ်စီရွေးကောက်ခံမဟုတ်သူတဲကဖြစ်စီခန့်အပ်နိုင်ပေမဲ့ပြည်နယ်နဲ့တိုင်းဝင်ကြီးချုပ်ကတော့သက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်အမတ်တွေတဲကပဲရွေးချယ်ခန့်အပ်ဖို့ပြဋ္ဌာန်းထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့စီရင်အရာလက်ရှိကော်မရှင်မှာမှတ်ပုံတင်ထားပြီးတဲ့နိုင်ငံရေးပါတီ68ပါတီရှိနေပါပြီ။ဒီပါတီတွေကိုခွဲခြားကြည့်ရင်တတိုင်းပြည်လုံးကိုကိုစားပြုမဲ့ပါတီကြီးတချို့နဲ့ဒီနယ်တွေကိုကိုစားပြုလို့တဲ့တိုင်းရင်းသားပါတီတွေရဲ့လို့နှစ်မျိုးခွဲခြားနိုင်ပါတယ်။ဒီအတွက်တကယ်အဓိကအကျိုးစီးပွားခြင်းလည်းမတူညီကြတော့ပါဘူး။ NLD လို့ပြည်ခိုင်ဖြိုးလို့ပါတီကြီးမျိုးဟာတတိုင်းပြည်လုံးကိုစီမံခန့်ခွဲနိုင်ဖို့အတွက်အစိုးရအာဏာရယူလိုကြပါတယ်။တနည်းပြောရရင်သမ္မတတယောက်ယောက်ကိုရွေးချယ်တင်မြှောက်ခြင်းအစိုးရဖွဲ့ခြင်းကြပါတယ်။ဒုတိယရည်မှန်းချက်ကတော့တတိုင်းပြည်လုံးဆိုင်ရာဥပဒေပြုရေးကိုစိတ်ဝင်စားပါတယ်။တိုင်းရင်းသားပါတီတွေရဲ့အကျိုးစီးပွားကတော့အဲ့လိုမဟုတ်ပါဘူး။အဓိကမျှော်လင့်ချက်ကတော့ကိုယ့်ပါတီကတယောက်ယောက်ပြည်နယ်ဝင်ကြီးချုပ်တင်မြှောက်လိုပါတယ်။ပြည်နယ်အခွင့်အရေးပိုးရလိုပြီးပြည်နယ်နဲ့ဆိုင်တဲ့ဥပဒေပြုရေးလောက်ကင်ဆောင်ရွက်ချင်တာပါ
။ပြောရရင်လာမယ့်2015ရွေးကောက်ပွဲဆိုတာဟာအရင်စစ်ဆိုးရလက်ထက်ကကျင်းပခဲ့တဲ့1990ရွေးကောက်ပွဲနဲ့လုံးဝမတူပါဘူး။1990တုန်းကပြည်သူ့လွှတ်တော်တစ်ခုတည်းအတွက်ကျင်းပခဲ့တာဖြစ်လေတော့နေရာအများစုရွေးကောက်ပွဲဝင်အပြတ်သတ်အနိုင်ရထားမှသာအစိုးရအာဏာရမှာဖြစ်ပါတယ်။အခု2015ရွေးကောက်ပွဲမှာတော့ NLD ပါတီသာဆိုရင်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ခုပေါင်းအတွက်68ရာခိုင်နှုန်းကျော်အနိုင်ရခဲ့ရင် NLD ပြောခွင့်ရဦးညံ့ဝင်းပြောသလိုအပြတ်သတ်အနိုင်ရခဲ့ရင်တမရတင်မြောက်နိုင်အစိုးရဖွင့်နိုင်ရုံနဲ့မကပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေကိုပါခန့်အပ်နိုင်ပါတယ်။အဓိပ္ပာယ်ကတော့ပြည်နယ်နဲ့တိုင်းလွှတ်တော်အတွက်အမတ်နေရာနည်းနည်းပဲပြန်ပြန်များများပဲပြန်ပြန်စိတ်ပြီးမထူးခြားပါဘူးနည်းနည်းပဲအနိုင်ရရများများပဲအနိုင်ရရပို့ပြီးထူးမသွားပါဘူးအဓိက ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်မှာအပြတ်သတ်အနိုင်ရဖို့ပဲလိုတာပါ။တိုင်းသားပါတီတွေအတွက်ကတော့အဲ့လိုမဟုတ်ပါဘူး။သက်ဆိုင်ရာပြည်နယ်တွေမှာအမတ်အများစုရွေးချယ်ခံရလိုပါတယ်။ဖွဲ့စည်းပုံအရအမတ်အများစုရွေးချယ်မခံရသည့်တိုင်သမ္မတတင်မဲ့ပါတီနဲ့အပြည့်ယူလုပ်ပြီးဝန်ကြီးချုပ်နေရာတောင်းယူတာပြည်နယ်အတွက်ဥပဒေပြုတ်တာပြည်နယ်အစိုးရအဖွဲ့ဝင်တွေအဖြစ်တာဝန်ယူတာမျိုးလုပ်နိုင်မှာမို့ဖြစ်ပါတယ်။တကယ်တော့ပါတီကြီးတွေနဲ့တိုင်းသားပါတီတွေပြည်နယ်တွေမှာအခုလိုအဓိကအကျိုးစီးပွားချင်းမတူတဲ့အခြေအနေအောက်မှာမဟာမိတ်ဖွဲ့ပြီးမှရေကော့ပွဲဝင်တာအဆင့်တော်ဆုံးပါပဲ
။နမူနာအဖြစ် NLD ဟာပြည်နယ်တွေမှာတိုင်းသားပါတီတွေနဲ့မဟာမိတ်ဖွဲ့ပြီးရေကော့ပွဲဝင်ဖို့ညှိနှိုင်းနိုင်ပါတယ်။ပြည်နယ်အမတ်နေရာအများစုတိုင်းသားပါတီတွေကိုဦးစားပေးရှင်ပြိုင်စေပြီးပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်အတွက်နေရာအများစုကိုတော့ NLD ကအဓိကဝင်ပြိုင်ဖို့ဖြစ်ပါတယ်။တပွဲကဝင်မဲ့မဲဆန္ဒနေမြေကိုတပွဲကရှောင်ရှားပြီးတည်နယ်တစ်ခုလုံးမှာနှစ်ဖွဲ့စုပေါင်းမဲဆွယ်စည်းရုံးတာမျိုးလုပ်နိုင်ပါတယ်ဒီလိုလှုပ်ချင်းအဖြစ် NLD ထောက်ခံသူနဲ့မဟာမိတ်တိုင်းသားပါတီထောက်ခံသူတွေမဲမကွဲပြားပဲအနိုင်ရဖို့တည်ကြသလောက်အခြေအနေဖန်တီးနိုင်ပါတယ်အခုဆိုရင်ဥက္ကွန်ထွန်းဦးဦးဆောင်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဟာရွေးကောက်ပွဲဝင်ရမှာNLD အပါအဝင်မိဖက်ပါတီတွေနဲ့ထိတ်တိုက်မတွေ့ပဲရှောင်ရှားနိုင်ဖို့ညှိနှိုင်းကြမယ်လို့ဆုံးဖြတ်ထားပြီးပါပြီ။အမျှော်အမြင်ရှိတဲ့ဆုံးဖြတ်ချက်ပါ။တကယ်လဲအဲ့လိုညှိနှိုင်းဖို့လိုတယ်ဆိုတာ2012ဂျားဖြတ်ရွေးကောက်ပွဲတုန်းကတက်သေးတစ်ခုရှိခဲ့ပါပြီ။အဲ့ဒီဂျားဖြတ်ရွေးကောက်ပွဲကာလကရှမ်းပြည်နယ်အမျိုးသားလွှတ်တော်မဲဆန္ဒနယ်မြေ၃အတွက် NLD ပါတီကစိုင်းမြင့်မောင်ပြည်ခိုင်ဖြိုးကဒေါက်တာနန်ကိန်ဖောင်တစ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကဆိုင်းဆိုင်မင်းနဲ့ကိုကန့်ဒီမိုကရေစီနဲ့ညီညွတ်ရေးပါတီကဦးလော်စင်ကွမ်းတို့လေးယောက်ရှင်ပြိုင်ခဲ့ကြပါတယ်ဦးလော်စင်ကွမ်းကမဲမဆိုးတလောက်ပဲရပြီးကြံပြီးခိုင်ဖြိုး NLD နဲ့ကြားဖြူပါတီအမတ်တွေကမဲ30ရာခိုင်နှုန်းကျော်စီမတိမ်မငြိမ်ရခဲ့ကြပါတယ်အဲ့ဒီအထက်ကမှမဆိုးစလောက်မဲအတာနဲ့ကြားဖြူအမတ်ဆိုင်းဆိုင်မင်းအနိုင်ရသွားတာပါ NLD ရှုံးခဲ့တဲ့တခုတည်းသောမဲဆန္ဒနေမြေပါ
တကယ်တော့နိုင်ငံရေးပါတီအချင်းချင်းမဟာမိတ်ဖွဲ့ပြီးရေကော့ပွဲဝင်တယ်ဆိုတာနိုင်ငံတကာမှာလုံနေကြပါမြန်မာနိုင်ငံမှာလည်းလုံကြပါတယ်လက်ရှိ2008ဖွဲ့စည်းပုံအရလွှတ်တော်300ထားရှိပုံတပြည်လုံးလွှမ်းခြုံပါတီကြီးတွေနဲ့တိုင်းသားပါတီတွေရဲ့အဓိကလိုလားချက်မတူပုံတွေကြောင့်မဟာမိတ်ဖွဲ့ရတာပိုပြီးလွယ်ကူစေပါတယ်စနစ်တကျမဟာမိတ်ဖွဲ့အတူတကွမဲဆွယ်စည်းရုံးရှင်ပြိုင်သူတွေကသာလာမယ့်ရွေးကောက်ပွဲမှာအနိုင်ရဖို့ပူပြီးအလားအလာရှိပါကြောင်းသုံးသပ်တင်ပြလိုက်ရပါမယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရပါအခုတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြန်မာပြည်မှပေးစာကဏ္ဍကို VOA ဝိုင်းတော်သားများနဲ့အတူမအေးတန်တော်ကျော်ကတင်ဆက်ထားပါတယ်နားဆင်ကြည့်အောင်ပါရှင်။
တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရရှင်။အခုအရင်ဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့တော်ရရှင်ရဲ့အစာတွေကိုပြောပြပေးသွားခြင်းပါလိမ့်။ဦးမြင့်သိန်းဆိုတဲ့တော်ရရှင်ကတော့ VOA သတင်းတွေကိုInternet website မှာဖတ်ရှုရလို့ဗဟုသုတနဲ့ပြည့်စုံပြီးတော့ကြိုးကြောင်ဝေဖန်နိုင်လို့လူချင်းမင်းတို့ VOE ကိုအမြဲထာဝရအားပေးနေသူဖြစ်ပါတယ်ဆိုပြီးတော့စာရေးလာပါတယ်။ဒီတော်ရရှင်ကနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းလွှာလဲရယူလိုပါတယ်ဆိုပြီးတော့ email သတင်းလွှာတောင်းဆိုလာပါတယ်ရှင်။တော်ရရှင်နေအနေနဲ့ဒီတော်ရရှင်လိုပဲကျမတို့စီကနေ့စဉ်ပို့ပေးတဲ့ email သတင်းလွှာရယူခြင်းနဲ့ဆိုရင်တော့ bamis@voanews.com ဆိုတဲ့ email ကိုစာရေးပြီးတော့တောင်းယူနိုင်ပါတယ်။ကျမတို့ VOE ကနေပြီးတော့ internet အစာမျက်နှာမှာလဲ webcast အဖြစ်နဲ့ internet ကထုံးလွှင့်မှုကိုသောရရှင်နေသဘောကျနှစ်ချိုက်တယ်ဆိုပြီးတော့ရေးလာကြတဲ့သောရရှင်နေထဲမှာ sorty say ဆိုတဲ့သောရရှင်ကအတန် fine site ကိစ္စဆိုပြီးတော့ခေါင်းစဉ်တိုက်ပြီးတော့စာအခုလိုရေးပြီးတော့သူ့ရဲ့အခက်အခဲကိုပြောလာပါတယ်။ download ဆွဲတဲ့နေရာမှာရွေးချယ်စရာအတန် fine site အသုံးပြုပေးထားတဲ့အတွက် VOE ကိုကျေးဇူးတင်ပါတယ်။ဒီတခြားသတင်းဌာနကြီးတခုလိုမျိုးအတန် fine site 40 megabyte size မျိုးမဟုတ်ဘဲနဲ့ဒီတခြားနောက်ထပ်သတင်းဌာနတစ်ခုလို့လဲအတန် fine size က ဒီ9 megabyte size လောက်ပမာဏလောက်ပဲရှိတဲ့ download ဆွဲဖို့နောက်ထပ်ရွေးချယ်စရာလုပ်ပေးရင်တော့ပိုကောင်းပါတယ်တဲ့သူကဆိုလိုချင်တာကတော့ size သေးသေးအသံ file ကိုလည်းတင်ထားပေးပါလို့တောင်းဆိုလာတာဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့မြန်မာပြည်မှာ download ဆွဲရင် file size နဲ့ data usage ဓာတ်ရိုက်အချိုးကျတဲ့အတွက်ကြောင့်လို့ file size ကြီးလေးလေးငွေပိုကုန်လေးလေးဖြစ်လို့ပါတဲ့။ဘ ഹു တုဒအများကြီးရတဲ့ VOE ကိုငွေကုန်သက်သာစွာနဲ့နားထောင်နိုင်မှုအတွက်လေးစားမှုများစွာနဲ့အကူအညီတောင်းရပါတယ်ဆိုပြီးတော့ sorty say ဆိုတဲ့သောရရှင်တောင်းဆိုလာပါတယ်ဟုတ်ကဲ့ကျွန်မဒီအင်တာနက်ကိစ္စတွေကင်တွင်နေတဲ့ကိုချော့ချော့သိန်းကိုပြောလိုက်ပါမယ်နော်ဒီလိုမျိုးအင်တာနက်တွေတုံးလို့ရဆဲဖုန်းတွေတုံးလို့ရတဲ့ကိစ္စနဲ့ဆက်ဆက်ပြီးတော့ဖြစ်ပေါ်လာတဲ့နောက်ထပ်ပြဿနာဖြစ်နေရတဲ့အကြောင်းအရာလေးတစ်ခုကိုလည်းသောရရှင်စာရေးလာတာကိုတက်ဆက်တဲ့ထုတ်လွှင့်ပေးချင်ပါတယ်ရှင်မကွေးသားဆိုတဲ့သောရရှင်ကဝန်တန်းလာစားနဲ့ပိုလျံဝန်တန်းများဆိုပြီးတော့အခုလိုမျိုးစာရေးလာတာပ
ါမြမစစ်တွေလုပ်ငန်းမှာအလူလျောက်ခေါ်ပြီးမတ်သားလို့ရတဲ့တယ်လီဖုန်းDSM WCDMA CDMA တွေအပြင် MBT Oridu Telenor တို့ပါပြန်ဆိုင်ပေါ်လာကြတဲ့အတွက် Exchange Operator ဝန်ထမ်းတွေဘာလုံးမှမရှိကြတော့ပါဘူးမကွေးတိုင်းဒေသကြီးအတွင်းမှာမြမဆက်သွယ်ရေးလက်အောက်ခံမျိုးတော်တော်များများနဲ့ဌာနစိတ်တော်တော်များများမှာအလုံးနဲ့ဝန်ထမ်းတွေမများတော့မနိုင်မနှင်းလုံးနေရတဲ့နေရာတွေရှိပါရဲ့နဲ့တက်ဆိုင်ရာတာဝန်ရှိသူတွေကရုံးဝန်တက်ပဲလစာထုတ်ယူနေတဲ့ဝန်ထမ်းတွေကနေလစဉ်ချေပြီးတာဝန်မဲ့လုံးနေတော့နိုင်ငံတော်နဲ့တူမြန်မာစစ်တပ်ရဲ့လုပ်ငန်းကိုထိခိုက်နေတဲ့အတွက်အချိန်မီပြုပြင်နိုင်ဖို့ VOA ကတစ်ဆင့်တင်ပြပါတယ
်။ GSM နဲ့ cellphone တို့အသုံးများလာပြီးတော့ exchange operator ဝန်ထမ်းတွေအလုံးမရှိတော့ပါဘူးဆိုပြီးတော့ဒီသောရရှင်စာရေးပြောရင်းနဲ့သူတို့ဒေသမှာအခက်အခဲကြုံနေရတဲ့ကိစ္စကိုပါတက်ဆက်တဲ့ပြောပြလာတာပါ။သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်နော်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒီလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးကြပါမယ်။Billboard Hot ဖြစ်ဆုံး10 number 100ဆင်းမှာ number 1ချိန်နေတဲ့သချင်းလေးပဲဖြစ်ပါတယ်ရှင်။ဒီ Cheerleader ဆိုတဲ့သချင်းကတော့2012ခုနှစ်ထဲက Jamaica မှာ Tractor ဖြစ်ပြီးတော့အဲ့မှာ number 1ချိန်တဲ့သချင်းမှာဒီသချင်းကိုနည်းနည်းပြန်ပြောင်းပြီးတော့2015မှာ Britain နိုင်ငံမှာထုတ်တော့ April 20ရက်နေ့မှာတော့ Britain အကောင်းဆုံး10 number 29ကနေပြီးတော့100ကိုခုန်ထွက်သွားတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဇူလိုင်လ25ရက်နေ့တက်တဲ့သတင်းပတ်မှာ Billboard Hot ဖြစ်ဆုံးတေးတရာဆင်းမှာထိတ်ဆုံးရောက်ပြီးတော့နံပါတ်1နေရာကိုချိန်ပါတယ်။ဒါကြောင့်မလို့ OMI ကဒီ2009နောက်ပိုင်းမှာ Billboard Hot ဖြစ်ဆုံးတေးနံပါတ်1ကိုချိန်နိုင်တဲ့ပထမဦးဆုံးဂျမေကန်အဆိုတော်ဖြစ်သွားပါတယ်ရှင်။ OMI သူဆိုတဲ့အချီးရဲ့လီဒါဆိုတဲ့တချင်ကိုနားဆင်ခံစားကြည့်ပါဦးနော်။ When I need motivation my one solution is my queen cause she stays strong.Yeah, yeah, she is always in my corner, right there when I wanna. All these other girls are tempting, but I'm empty when you're gone. And they say, do you need me? Do you think I'm pretty? Do I make you feel like cheating? I'm like, no, not really, cause oh, I think that I found myself a cheerleader. She is always right there when I need her.That I found myself a cheerleader She is always right there when I need her She walks like a model She grants my wishes like a genie in a bottle Yeah, yeah, cause I'm the wizard of love And I got the magic wand All these other girls are tempting But I'm empty when you're gone And they say, do you need me?Do I make you feel like cheating? I'm like, no, not really, cause oh, I think that I found myself a cheerleader. She is always right there when I need her. Oh, I think that I found myself a cheerleader. She is always right there.MIT ဆိုထားတဲ့ချီးလေးကြဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။သောရရှင်နဲ့အချင်းချင်းပြေးပို့လာတဲ့မြစ်တာအတိလက်ဆောင်ဖြစ်တဲ့နောက်ပိုင်းမှာမြန်မာတခြင်းလေးတစ်ပုဒ်နဲ့လည်းဆက်ပြီးတော့ထုတ်လွှင့်ပြဖို့ရှိပါတယ်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးကြပါတယ်ရှင်။မင်္ဂလာပါလို့နှုတ်ဆက်နေတဲ့ Live Commute ဒေါဥခုရက်ွက်အပိုင်း၄လမ်းမကိစ္စတင်ပြခြင်းလို့စာရေးလိုက်ရပါတယ်။ဆိုပြီးတော့အဲ့ဒီရက်ွက်အဲ့ဒီလမ်းမမှာနေထိုင်တဲ့သောရရှင်တယောက်ကအခုလိုစာရေးပြီးတော့ရင်ဖွင့်လာပါတယ်ရှင်
။၄လမ်းမဆိုတာကမြို့နယ်ဥချိုရေမှုရုံရှိနိုင်စင်ကနေနောက်ဖက်ကိုသွားတဲ့လမ်းမကြီးဖြစ်ပါတယ်ကျွန်တော်ဒီလမ်းမနေတာ35နှစ်ရှိပါပြီလေးလမ်းမကိုနိုင်စင်ကနေနောက်ဖက်တရက်မြိုင်လမ်းစုံအထိကတရာခင်းထားပြီမဲ့လဲအရှေ့အားဖြင့်ပေ900 800များသာရှိတဲ့တရက်မြိုင်လမ်းစုံကနေအနောက်မျိုးဘက်လမ်းအထိကတရာတွေကြောက်တွေခင်းပေးဖို့နေသာသာလမ်းဦးကြောင်းတောင်မှဖော်ထားခြင်းမရှိပါဘူးမိုးရွံ့မှာစပိန်ဆိုင်ကလေးဝင်ထွက်သွားဖို့အလွန်ခက်ပါတယ် ကားတွေဝင်ထွက်သွားဖို့ဆိုတာမိုးရွှင်းမှာလုံးဝမဖြစ်နိုင်ပါဘူးဒီလိုဦးလန်းကျောင်းတောင်ဖော်ထားခြင်းမရှိတဲ့ရက်ွက်စတင်တိုးချဲ့ခဲ့တဲ့1989ခုနှစ်လွန်ခဲ့တဲ့35နှစ်ကလေးကအခုအထိမပြောင်းလဲပဲဆက်ရှိနေတဲ့အနေအထားမျိုးတော့မဖြစ်သင့်တော့ဘူးလို့ထင်ပါတယ်ပေ800-800လောက်သာရှိတဲ့လမ်းကိုပြင်ပေးလို့တဲ့စံတာရှိမယ်ဆိုရင်အခက်အခဲရှိမယ်လို့တော့မထင်ပါဘူးကတ္တရာတို့ကြောက်တို့ခင်မပေးရင်တောင်မှလမ်းဦးကျောင်းလေးဖော်ပေးမယ်ဆိုရင်တရက်ပြိုင်လမ်းစုံကနေရက်ွက်အစုံမျိုးဘက်လမ်းစုံအထိလေးလံဝဲရမှာနေတဲ့ပြည်သူတွေအထူးဝမ်းသာကြမယ်ဆိုတဲ့အကြောင်းVOA ကတစဉ်ကရားပြည်နယ်ဝင်ကြီးချုပ်ထံတင်ပြရပါတယ်ခင်ဗျာ
လမ်းတူတို့လေးကြောင့်တော်တော်ကိုအခက်အခဲဖြစ်နေရပါတယ်ဆိုပြီးတော့ဒီသောရရှင်ကစာရေးပြီးတော့ဒီသက်ဆိုင်ရာကရားပြည်နယ်ဝင်ကြီးချုပ်သိစေအပ်ပါသည်ဆိုပြီးတော့ VOA ကတစဉ်အရင်ဖွင့်လာတာဖြစ်ပါတယ်ကြောက်ဆယ်မျိုးမှာလူတွေအားလုံးစိတ်ညစ်နေရတဲ့ကိစ္စကိုရင်ဖွင့်ကြင်ပါတယ်ဆိုပြီးတော့ကိုစူးဆိုတဲ့သောရရှင်ကအခုလိုစာရေးလာပါတယ်
ကျောက်ဆယ်မြို့မှာရင်းနှင်းရဲတွေအရန်တောင်းကျမ်းနေပါတယ်ရင်းနှင်းရဲတွေဟာလက်မှာတက်တူးအပြစ်ထိုးထားတဲ့လူမိုက်တွေနဲ့ပေါင်းပြီးဆိုင်ငယ်အုတ်ထုတ်မပါတဲ့သူတွေကိုလမ်းကြိုလမ်းကြားမှကြံအတင်းဖမ်းပြီးငွေညှစ်နေပါတယ်မန္တလေးတိုင်းဝန်ကြီးချုပ်နဲ့ကျောက်ဆယ်ခံအုပ်ချုပ်ရေးမှူးကဖမ်းခိုင်းလို့ဆိုပြီးတော့သူတို့ကပြောပါတယ်ဒဏ်ချင်းငွေ3000ဆောင်ရမယ်လို့ပြောပါတယ်3000မဆောင်ချင်ရင်ရင်းနှင်းရဲတွေကိုကူဖမ်းနေတဲ့လူမိုက်တွေက1000ခွဲနဲ့ဂျားဝင်ညှိပေးပါတယ်အဲ့ဒီလူမိုက်တွေကိုရင်းနှင်းရဲကပွဲစားကပေးပါရတယ်။အုတ်ထုတ်ပါတဲ့သူတွေကိုလည်းအပြစ်မရှိအပြစ်ရှားပြီးဆိုင်ငယ်နောက်ခုမှလူမပါပဲခြေတင်ကုန်ချထားလို့ဆိုပြီးတော့ဖမ်းဆီးချင်းချောက်ငွေညစ်ပါရတယ်။ဝန်ကြီးချုပ်နဲ့ခရိုင်အုပ်ချုပ်ရေးမှူးတို့ရဲ့ပြည်သူလူထုအပေါ်ဝန်ထုတ်ဝန်ပိုးများစွာဖြစ်စေတဲ့ဒဏ်ငွေ3000ပေးဆောင်စေတဲ့စနစ်ဟာရင်းနှင်းရဲတွေကိုလက်စားတဲ့အကျင့်စိုးတွေကိုဆက်ဖြစ်စေပါရတယ်။ဆိုင်ငယ်အုတ်ထုတ်မဆောင်မိခြင်းနဲ့နောက်မှလူမပါပဲခြေတင်ကုန်ချထားတာတွေကြောင့်တကယ်တော့ဘသူကမှထိခိုက်ခြင်းမရှိပါဘူး။ဆိုင်ငယ်အုတ်ထုတ်မဆောင်မိတိုင်းယင်တိုက်မှုမဖြစ်သလိုတည်လည်းမတည်ပါဘူး။ဆိုင်ငယ်အုတ်ထုတ်ဆောင်ပြီးယင်တိုက်မှုဖြစ်လို့တည်တဲ့လူတွေလည်းအများကြီးရှိပါတယ်။ဒါကြောင့်ဆိုင်ငယ်အုတ်ထုတ်မပါတဲ့သူတွေခြေတင်ကုန်ချထားတဲ့သူတွေကိုဒဏ်ငွေ3000ပေးဆောင်စေတဲ့စနစ်ကိုပြဖြတ်တင်ပါပြီ။အုတ်ထုတ်မပါသူကအုတ်ထုတ်များတင်လျော်တဲ့ဈေးနဲ့ရောင်းပေးတဲ့စနစ်ကိုသာသုံးတင်ပါတယ်။ယင်စည်းကမ်းလမ်းစည်းကမ်းတွေစစ်ဆေးတဲ့အခါမှာယင်ဒင်းရဲနဲ့လူမိုက်ပွဲစားတွေပေါင်းပြီးတော့ဖမ်းတော်ကိုပြဖြတ်ပေးစီလိုပါတယ်။လူမိုက်ပွဲစားတွေအစားဌာနဆိုင်ရာဝန်ထမ်းတွေနဲ့ပြောင်းလဲဖွဲ့စည်းပေးစီလိုပါတယ
်။ဒါကတော့ကြောက်ဆယ်ကကိုစုစားရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်ရှင်။ဒီတော့ရှင်ရေးထားတဲ့အထဲမှာဒီရင်ထင်းရဲတွေကလူမိုက်တွေကိုတုံးပြီးတော့ပတ်စံကောက်ခိုင်းနေဆိုလို့ဒီကိစ္စကတော့မဖြစ်သင့်တဲ့ကိစ္စဆိုတာသိသာပါတယ်နော်။ဒါမဲ့လည်းဒီမှာဒီတော့ရှင်ကိုအနောက်နိုင်ငံတွေမှာကျင့်သုံးနေတဲ့အစနစ်တစ်ခုနဲ့ရှင်ပြီးတော့ရှင်းပြရမယ်ဆိုရင်တော့ဥပမာဆိုရင်အမေရိကန်ပြည်အောင်စုမှာစိုက်ကယ်စီးမယ်ဆိုရင်အုတ်ထုတ်မပါသူတို့ရဲ့ jacket မပါဘဲနဲ့စီးလို့မရပါဘူး။အထူးသဖြင့်စိုက်ကယ်အုတ်ထုတ်မပါဘဲစီးတာနဲ့ရဲကလိုက်ပြီးတော့လက်မှတ်ပေးပါတယ်။လက်မှတ်ဆိုတာဒဏ်ကျေးတက်တဲ့လက်မှတ်ပါရှင်။အဲ့ဒီဒဏ်ကျေးတက်တဲ့လက်မှတ်ကိုရဲကပေးတဲ့အခါမှာကျမတို့တရားရုံဒါမှမဟုတ်လဲသက်ဆိုင်ရာကိုအင်တာနက်ကတဆင်လဲဒဏ်ကျေးဆောင်လို့ရပါတယ်။ဒါမဲ့လည်းအဲ့ဒီပြစ်မှုကိုကျူးလွန်မှာအများပြီးတော့နှစ်ခေါက်သုံးခေါက်အုတ်ထုတ်မပါဘဲနဲ့စီးတယ်ဆိုရင်တော့သူတို့က license ကိုတိမ့်တဲ့အထိအပြစ်ပေးနိုင်ခွင့်ရှိပါတယ်နော်။အကြောင်းလို့ cycle စီးတဲ့သူတွေအနေနဲ့ cycle စီးမယ်ဆိုတော့ cycle နဲ့တူတူ cycle အုတ်ထွက်ကဝယ်ထားပြီးသားဖြစ်နေရပါတယ်ဒီချက်လေးကိုထောက်ပြချင်ပါတယ်ဒါမဲ့လေခုနတော့ကလိုပဲဓာတ်ရိုက်တဲ့အခါမှာဂျားလေးကလူမိုင်းနဲ့လည်းတောင်းခိုင်းလို့မရသလိုရဲကဓာတ်ကြေးပေးပြီးတော့ချက်လန်ဖြတ်လိုက်ပြီဆိုတော့လည်းသူ့ရဲ့ computer ထဲမှာအဲချက်လန်ဖြတ်ပိုင်းလေးရဲ့ဒစိကောနောက်ပြီးတော့သက်ဆိုင်ရာဌာနကိုလည်းအဲချက်လန်ကရောက်သွားတာမလို့ရဲကနေပြီးတော့ဒီနေ့လူပဲနှစ်ယောက်ကိုဓာတ်ရိုက်လိုက်တယ်လူပဲနှစ်ယောက်ကဆိုင်ကယ်အုတ်ထုတ်ဆောင်မလာလို့ဒါမှမဟုတ်တခြားရင်စည်းကမ်းကိုဘလို့ဖောက်ပြက်လို့ဘလို့ဒဏ်ကျေးဆောင်ရမယ်ဆိုတဲ့ဟာတွေအကုန်လုံးကရဲနဲ့မဆိုင်တဲ့သက်ဆိုင်ရာဌာနတစ်ခုကိုရောက်သွားတာမလို့ဒဏ်ကျေးပေးတာနဲ့ရဲကဂျားတဲ့ကနေပြီးငွေဖြတ်ပြီးတော့ဒဏ်ကျေးကိုယူထားလို့မရပါဘူးနော်ခုနတော့ကလို့လဲ3000ကို1000ခွဲနဲ့ရမယ်ဆိုပြီးတော့ဈေးညှိပေးလို့မရပါဘူးရှင်ဒါကတော့မှတ်သားစရာဖြစ်ပါတယ်ကျမရှင်းပြတဲ့အချက်ကိုသဘောပေါက်မယ်လို့ယူဆပါတယ်ကြောက်စဲကကိုစုရေးတော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ဒီတောင်းလာတဲ့သောရရှင်ဒီကိုနောက်ပိုင်းမှာအချိန်ပေးပါမယ်ရှင်။ကျမတို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော်။VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ ေးတောင်းလာတဲ့သောရရှင်တွေအလဲရောက်ပါပြီနော်တောင်ဝမြို့၁၈ရက်ကွယ်စီသူလန်းကဒူမာချော်ယွန်းဝတီနဲ့ Unity ဇော်ရုံညီမနှစ်ယောက်ကတော့လေလိုင်းကိစ္စတွေမှာအကူအညီပေးတဲ့အန်ကယ်ကြီးဦးဦးမျိုးသန်အတွက်ဆိုပြီးတော့အထူးစပယ်ရှယ်တည်တံတီလက်ဆောင်ဖြစ်တဲ့တချင်းတပုတ်တောင်းပါတယ်ရှင်ဒီတစ်ပတ်တော့ဗန်နီဖြိုးတီဆိုထားတဲ့နှစ်ပတ်လဲဆိုတဲ့တချင်းလေးထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်ဒေးတောင်းတဲ့သောရရှင်တွေရောတချစ် view ရေသောရရှင်တွေအားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင်ပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ပြည်သချင်းတောင်းလာတဲ့ကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ Yeah, you did a little love. Oh, you got me to love. That I'll never mean the damn me, I mean you know me and that. Oh, I feel no give for something more. That me me is getting me all the yummy though. Don't put things alone never love and I die go down on my like all is out in the ပြင်းမပေးစာအစီအစဉ်ကိုသောရရှင်တွေနားဆင်ခဲ့ရတာဖြစ်ပါတယ်ဒီအစီအစဉ်ကိုအခုလိုတင်းငွေနေညနေပိုင်းမှာအသစ်ထုတ်လွှင့်ပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့တင်းလာနေမနက်ပိုင်းမှာနားဆင်နိုင်ကြပါတယ်ရှင်အခုတော့ကဘာတလွားထူးခြားဆန်းပြတင်းများအစီအစဉ်ကိုတင်ဆက်ပေးမှာပါအမေရိကန်အရှိဘက်ကန်းချေတခုမှာမျက်စိလေလမ်းမပြီးပင်လယ်ကန်းချေတဲတောင်ပေါ်တင်နေတဲ့ငမန်းဖြူကြီးတစ်ကောင်ကိုရေထဲပြန်ပို့ပြီးအသက်ကယ်ပေးလိုက်တာတက်ကယ်ပေးလိုက်တဲ့အကြောင်းထိုင်းနိုင်ငံမှာတော့ဘုံကြီးချောင်းတစ်ခုမှာလက်ရှိဘဝမှာမကောင်းမှုကုသို့ကျူးလွန်သူတွေကိုတမတ်လွန်မှာဘလို့ငရဲခံရမလဲဆိုတာဗဘူးရုပ်တွေနဲ့တရုတ်ပြထားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုနားဆင်ရမှာပါမခင်ဖြူထွေးနဲ့ကိုတောင်ညွန့်ဦးကတင်ဆက်ထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုမက်ဆာချူးဆက်ပြည်နယ်ကပင်လယ်ကမ်းခြေတစ်ခုမှာငမန်းဖြူကြီးတကောင်ကမ်းခြေတဲတောင်ပြင်ပေါ်ရောက်နေတာကိုပင်လယ်ကမ်းခြေမှာအပန်းဖြေသွားတဲ့သူတွေတနည်းလာနေတော့ကရှာရှာပါပါတွေ့ခဲ့ကြပါဗျ။ခုနှစ်ပေရှည်တဲ့ငမန်းအထီးဟာချက်သမ်ကမ်းရိုးတန်းအလွန်မှာပင်လယ်စင်ရော်တွေကိုဖမ်းဖို့ကြိုးစားရင်းအခုလိုကမ်းပေါ်ကိုရောက်လာတာလို့မျက်မြင်တွေ့တဲ့သူတွေကဒေသတွင်းသတင်းမီဒီယာတွေကိုပြောပါဗျ။ကမ်းခြေအရာရှိတစ်ယောက်နဲ့နောက်ထပ်လူတစ်ယောက်တို့ကငမန်းကိုရင်းနဲ့ပတ်နေတာကိုအပြော်တိုင်းရိုက်ထားတဲ့ဗီဒီယိုတစ်ခုမှတွေ့ရပါဗျ။အိမ်တော်ငမန်းရဲ့နောက်ဖက်အတောင်ပတ်လည်မှာကျိုးနဲ့ချီပြီးတော့ပင်လယ်ထဲကိုပြန်ဆွဲချပေးလိုက်တာပါ။တာဝန်ရှိသူတွေကငမန်းကိုပင်လယ်ထဲကိုအအောင်မြင်မြင်ပြန်ပို့လိုက်နိုင်ပြီးတဲ့နောက်ဘေးကရပ်ကြည့်နေတဲ့သူတွေကလည်းလက်ခုပ်လက်ဝါးတီးပြီးတော့အားပေးခဲ့ကြပါတယ်ရှင
်။တနင်္ဂနွေကဘုန်းကြီးကျောင်းအများစုဟာတိတ်ဆိတ်ငြင်းသက်တဲ့နေရာဖြစ်နေဖန်တီးတိစောက်ထားပြီးမြဲတချို့ဘုန်းကြီးကျောင်းတွေမှာထူးခြားတာလေးရှိပါတယ်။အဲ့ဒီထဲမှာငရေကန်းတွေကိုအထူးပြုဆောက်လုပ်ထားတဲ့ဘုံကြီးကျောင်းတွေလည်းရှိနေပါတယ်။အဲ့ဒီကျောင်းတွေတော်များများနိုင်ငံတစ်ခုမှတိစောက်ထားတာဖြစ်ပြီးတော့အဖြစ်ကျူးလွန်သူတွေအတွက်နောင်ဘဝမှာခံရမယ့်ကိစ္စတွေကိုကွက်ကွက်ကွင်းကွင်းပြသထားတာပါ။ဗန်ကောက်မြို့ပြင်ပနာက What Phayawa ဘုံကြီးကျောင်းမှာတော့ငရေကန်းတွေနဲ့ကြောက်မက်ဖွယ်ရာရုပ်ထုကြီးတွေကိုပြသထားပါတယ်။လာရောက်လေပတ်သူတွေကငရေတကယ်ရှိပြီးတော့အဲ့လိုဖြစ်မယ်ဆိုရင်ကြောက်ဖို့ကောင်းတယ်လို့ပြောပါတယ်။ဒါကြောင့်မလို့ငရေမရောက်ဖို့အပြစ်မလုပ်မိအောင်သတိထားပြီးတော့ကုသိုလ်ကောင်းမှုများများလုပ်ဖို့အာရုံစိုက်တော့မယ်လို့ဆိုကြပါတယ်။ဒီငရဲကန်းတွေဟာငါးပါးတီလာချိုးဖောက်တဲ့သူတွေအတွက်ဘဲချက်ကူချိုးဖောက်ရင်ဘလို့ငရဲကိုကြောက်အောင်မှဖြစ်တဲ့အကြောင်းတခန်းချင်းစီကိုပြသထားတယ်လို့အ ဲ့ဒီဘုန်းကြီးကျောင်းကဆရာတော်တပါးကမိတ်ပါတယ
်တရုတ်နိုင်ငံက face skin လို့ခေါ်တဲ့မျက်နှာဖုံးတွေကိုပုံစံပြောင်းတော့မှာပါဇက်ပွဲတွေမှာဝစ်စင်တဲ့မျက်နှာဖုံးတွေဟာတရုတ်ကမ်းခြေသွားသူတွေအကြမ်းမှာရေပန်းစားနေပါတယ်အခုလိုမျက်နှာဖုံးတွေကို jellyfish အဆူနဲ့နီလောင်တံခိုးကာကွယ်ဖို့အတွက်အများသောအားဖြင့်အသက်ကြီးပိုင်းအမျိုးသမီးတွေဝစ်စင်တတ်ကြပါတယ်အခုလိုမျိုးဝစ်စင်တာဟာလက်တွေအသုံးဝင်ပေမဲ့လည်းအဲ့ဒီမျက်နှာဖုံးဝတ်ထားရင်ဝိုင်းကြည့်တဲ့သူတွေများပြီးကလေးတွေလည်းကြောက်ကြပါတယ်ဒီမျက်နှာဖုံးကိုတီထွင်တဲ့သူကဒီဇိုင်းအသစ်မှာဗန်ဓမြတိုက်တဲ့သူတွေပုံနဲ့မတူပဲပီကင်းပြဆက်တွေထဲကမျက်နှာဖုံးနဲ့တူအောင်တီထွင်သွားမှာဖြစ်ပါတယ်အဲ့ဒီလိုမျိုးမျက်နှာဖုံးကို2004ခုနှစ်ကတည်းကတီထွင်ခဲ့တာဖြစ်ပြီးတော့ face skin တွေကိုအယောင်တစ်မျိုးတည်းနဲ့ထုတ်လုပ်တာဖြစ်ပါတယ်မျက်နှာဖုံးတစ်ခုကို6ဒေါ်လာပေးရပါတယ်ဒီဇိုင်းအသစ်ကိုတော့ဒီနှစ်နွေရာသီမှာစတင်ရောင်းချမှာဖြစ်ပါတယ်ရှင
်ဂျပန်နိုင်ငံတောင်ပိုင်းကဆေးရုံဝန်ထမ်းတွေနဲ့ဟိုတယ်တစ်ခုကိုဇူလိုင်လ18ရက်နေ့တောက်ကြနေကဖွင့်လှစ်ပါတယ်ဟိုတယ်အဲဂျိုဝန်ထမ်းကအစအခန်းမှတ်ပုံတင်ပြီးတဲ့နေရာအိတ်သိမ်းယူပေးတဲ့သူပစ္စည်းတူလောင်ရနေရာတွေအကုန်ဆေးရုံတွေလုဆောင်မှာဖြစ်ပါတယ်Hana Hotel, Tuzan Hotel လို့အဓိပ္ပာယ်ရတဲ့ဒီဆေးရုံဟိုတယ်ကအဲဂျိုဝန်ထမ်းဟာဒိုင်နိုဆောဆေးရုံဖြစ်ပါတယ်။အခုလိုဟိုတယ်ဖွင့်မှုအတွက်ဈေးသက်သာတဲ့ခီးသွွားလုပ်ငန်းစီစဉ်သူ Hideo Sawada ကအကြံရခဲ့တာပါ။ဆေးရုံတွေဟာလူတွေလိုမျိုးအကုန်မလုံနိုင်ပေမဲ့ဖော်ရည်ပြူငှားတဲ့နေရာမှာတော့နှစ်ယောက်မရှိနိုင်ဘူးလို့သူကပြောပါတယ်။အခန်းကိုတော့နဲ့ဖွင့်မဲ့စားအဲ့ဒီအမျက်နှာကိုဆက်နဲ့ဖတ်ပြီးမှဝင်ဝင်ပေးတာဖြစ်ပါတယ်။အခန်းထဲမှာလည်းမီးအလင်းမှောင်ကိုအမိတ်ပေးုံနဲ့ချိန်ညှိပေးမဲ့ကျူးလက်ပန်းပုံဆေးရုံကိုလည်းထည့်သွင်းထားပါတယ်။လူခနာကူရဲ့အပူချိန်ကိုတိုင်းတာပြီးတော့အခန်းရဲ့အပူချိန်ကိုချိန်ညှိပေးနိုင်အောင်အပူချိန်တိုင်းကိရိယာကိုလည်းထည့်သွင်းထားပါတယ်။ကုန်ကြစည်တက်တာစီဖို့အတွက်လည်းဟိုတယ်ကသုံးတဲ့လက်စစ်အချို့ကိုမြောင်ကြီးစွန့်ရင်အသုံးပြုဖို့စီစဉ်ထားပါတယ်။အခန်းတစ်ခန်းကိုတစ်ညကို56ဒေါ်လာတတ်မှတ်ထားပြီးတော့ဈေးတက်တာနဲ့ခီးသွွားခြင်းတဲ့သူတွေကိုရွေထားတော့ပါ။ဒါပေမဲ့အဲ့တဲ့များတဲ့ယာတီမှာတော့အခန်းတွေကိုလေလံတင်ရောင်းချမှာဖြစ်ပြီးတော့ဈေးအများဆုံးပေးတဲ့သူကိုငှားမှာဖြစ်ပါတယ်ခင်ဗျာ။
ကဘာတလွားထူးထူးခြားခြားဆန်းပြတဲ့သတင်းများအစီအစဉ်ကိုနားဆင်ခဲ့ရပါမနက်ဖြန်တင်းလာနေ့မနက်ပိုင်းအစီအစဉ်မှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်လည်နားဆင်ရဖို့ရှိပါတယ်လိုင်းတုံမီတာ32 40 48 နဲ့ 50 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့တင်းငွေတွေနဲ့ညာဘက်အစီအစဉ်အဆုံးသက်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါအောင်ရှင
်စီးရီးယားနိုင်ငံက IS စစ်သည်ကြတွေကိုနှိမ့်နေရမှာဗြိတိန်နိုင်ငံအနေနဲ့ပို့ပြီးတော့အရေးပါတဲ့ခန်းကဏ္ဍကနေပါဝင်သွားဖို့လိုတယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောပါတယ်ဒီကနေ့တင်းငွေတွေနဲ့ NBC ရုပ်မြင်သံကြားကထုတ်လွှင့်တဲ့ Meet the Press အစီအစဉ်မှာဝန်ကြီးချုပ်ကင်မရွန်ကစီးရီးယားနိုင်ငံမှာဖြစ်ဖြစ်အီရတ်နိုင်ငံမှာဖြစ်ဖြစ်ဒီအိုက်ဇဲအကြမ်းဖက်သမားတွေကိုနှိမ်နှင်းတိုက်ခိုက်သွားမယ်ဆိုတာကိုသူတို့အနေနဲ့သိထားကြောင်းပြောသွားပါရစေ။မြေရဲပင်လယ်ကဂါဇာဒေသမှာဒီကနေ့တင်းငွေတွေနဲ့မနက်ပိုင်းကဘုံးတွေဇက်တိုက်ပောက်ကွဲခဲ့တာကြောင့်လူနှစ်ယောက်ဒဏ်ရာရသွားပြီးဟားမတ်စ်နဲ့အစ္စလာမစ်ဂျီဟတ်စစ်သည်ကြွတွေပိုင်ဆိုင်တဲ့အနည်းဆုံးကားကားစီးပျက်စီးသွားတယ်လို့အာနာပိုင်တွေကပြောပါရစေ။ဒီတိုက်ခိုက်မှုဟာဟားမတ်စ်တို့ရဲ့အမဂန်နေမြေရှီယက်ရက်ဒ်ဝမ်ဒေသတဝိုက်ကိုပိတ်မှတ်ထားခဲ့တာလို့အာနာပိုင်တွေကပြောပါရစေ။68နှစ်မြောက်အာဇာနီနေ့ကိုမြန်မာနိုင်ငံတဝန်းကျင်းပတာမှာရန်ကုန်မြို့အာဇာနီပိတ်မှန်မှာကျင်းပတဲ့အခမ်းအနားကိုတော့သမရဦးသိန်းစိန်ကိုစားဒုတိယသမရဒေါက်တာဆိုင်းမောက်ခန့်တက်ရောက်ပြီးပြည်သူ့လွတ်တော်ဥက္ကဋ္ဌနဲ့ပြည်ထောင်စုလွတ်တော်နာယကသူရဦးရွှေမန်းအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခေအောင်မြင့်ပြည်ထောင်စုတရားသူကြီးချုပ်ဦးထွန်းထွန်းဦးတို့လည်းလာရောက်ကာရဝပြုလွမ်းသူပန်းခွေချအလေးပြုခဲ့ကြပါတယ်လွတ်လပ်ရေးဖခင်ကြီးပိုကျော်အောင်ဆန်းရဲ့တမိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်နဲ့တခြားအာဇာနီခေါင်းဆောင်တွေရဲ့မိသားစုဝင်တွေနဲ့အတူပြည်သူလူထုတွေလည်းဒီအခမ်းအနားကိုတက်ရောက်ကာရဝပြုခဲ့ပါတယ်ခင်ဗျာ
တဲ့ရင်ချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမဆွမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Zando ဖြစ်ပါတယ်ကျမနန်းလဖိုက်ပါ VOE ကိုအားပေးနားဆင်ထားတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.